Welcome to the Voice of America in Burmese.
မင်္ဂလာနက်ခင်းပါခင်ဗျာ VO American တန်ရဲ့2024ခုနှစ်နိုဝင်ဘာလ23ရက်စနေနေ့မနက်ခင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ရဲ့ဒီစီစဉ်ကို Facebook YouTube နဲ့ VO ရဲ့ Internet ဆာမျက်နှာတွေကပါတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ဒီကနေ့မနက်ခင်းစီစဉ်တွေကိုကျွန်တော်စီသူကတာဝန်ယူတင်ဆက်သွားမှာပါခင်ဗျာ
ရုရှားကအတန်ထက်မြန်တဲ့ဒုံးကျည်တင်းနဲ့ပြစ်ခတ်ခဲ့ပြီးတဲ့နောက် Ukraine နဲ့ NATO အခွဲတို့ရေးပေါ်ဆွေးနွေးဖို့စီစဉ်နေပါတယ်စစ်ကောင်စီရဲ့လုပ်ရက်ဟာအာဆီယံဗဟုပြုမှုကိုထိခိုက်စေလို့အာဆီယံကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးမှာစင်ကာပူကသတိပေးလိုက်ပါတယ်။မိုင်းတံခံရတဲ့ခြေလက်အင်ကချူရင်းသူတွေဟာစစ်ကောင်စီရဲ့ပြစ်မှတ်ထားဖိနှိပ်မှုခံရရတယ်လို့ကုလသမဂ္ဂကအစဉ်ကစားထုတ်ပြန်ပါတယ်
။အဲ့လိုထိတ်တန့်ရောက်နေတဲ့သတင်းတွေနဲ့အတူအိုးရင်ဆွန်ကွာထွက်ပြေးနေကြသူတွေရေး G20 အစည်းအဝေးမှာဆွေးနွေးခဲ့ကြတဲ့အကြောင်းမြန်မာနိုင်ငံကထဲချုပ်လုပ်ငန်းတွေရင်ဆိုင်နေရတဲ့အကျပ်တဲတွေနဲ့ကမ္ဘာမီဒီယာတွေကပြောနေကြတဲ့မြမအကြောင်းသတင်းလွှာတွေကိုကြားကြဖို့ရှိပါတယ်။ဒါပြင်ပတ်စင်တင်ဆက်နေကြအမျိုးသမီးကန္တာအတုဒဆောင်လေအမေရိကန်တခွင်သိပ္ပံနဲ့ဤပညာအစီအစဉ်တွေကိုလည်းထုတ်လွှင့်သွားဖို့ပြင်ဆင်ထားပါတယ်။ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုငင်းချမ်းအေးကပြောပြပေးမှာပါခင်ဗျာ
။အတန်ထက်မြန်တဲ့တာလက်ပြည့်ပဲထင်းဒုံးကျည်အစ်တတမျိုးနဲ့ရုရှားကယူကရိန်းရဲ့အလဲပိုင်းကနီပရိုမြို့ကိုတိုက်ခိုက်ခဲ့ပြီးနောက်မှာမြောက်အတ္တလန္တိတ်စီးရီးမာမေးအဖွဲ့ NATO နဲ့ Ukraine တို့ဟာလာမယ့်နိုဝင်ဘာ26ရက်မှာအရေးပေါ်စီးဝေးကြဖို့ရှိပါတယ်။ဒီတိုက်ခိုက်မှုမှာအသုံးပြုခဲ့တဲ့လက်နက်ရဲ့သဘောတဘာဝနဲ့တက်ရောက်မှုအကျိုးဆက်အကဲဖြတ်ချက်တွေကိုမာမေးတွေကိုတင်ပြနိုင်ဖို့လိုအပ်တဲ့အထောက်အထားတွေကိုတက်နိုင်သမျှစုဆောင်းမှုစူးစမ်းမှာဖြစ်ပြီးတော့ကာဝေးစွမ်းရည်ကိုအားကောင်းစေကလေကြောင်းကာဝေးရေးကိုမြင့်တင်ဖို့အရုံးစိုက်သွားမယ်လို့ Ukraine နိုင်ငံရဲ့ဝန်ကြီးကချက်နိုင်ငံရဲ့ဝန်ကြီးနဲ့တွေ့ဆုံစမှာအတည်ပြုပြောဆိုပါတယ်။ NATO အဖွဲ့ဝင်ပိုလန်ဝန်ကြီးချုပ် Donald Tusk ကတော့ရုရှားရဲ့ဒုံးကျည်အစ်စ်ထုတ်သုံးလာမှုနဲ့ပတ်သက်ပြီးတောက်ကြနေကမှတ်ချက်ပြုရမှာပြိပခဟာအဆုံးဖြတ်အဆင့်ကိုရောက်ရှိလာနေပြီလို့ဆိုပါတယ်။အမေရိကန်ရဲ့လေကြောင်းရန်ကာဝေးစနစ်နဲ့တားဆီးနိုင်စွာမရှိဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကကြုံးဝါခဲ့တဲ့အဲ့ဒီဒုံးကျည်အစ်စ်ဟာ33လနီးပါးကြာနေပြီဖြစ်တဲ့ရုရှားရဲ့ယူကရိန်းချွတ်ချော်စစ်ပွဲကိုအရှိန်တစ်ဆင့်မြင့်စေခဲ့တာပါ။အတန်ထက်ဆက်တဆပိုးမြန်တဲ့အဲ့ဒီဒုံးကျည်မှာနျူကလ িয়ার ထိပ်ဖူးမှုတဲ့ဒုံးကျည်ထိပ်ဖူး6ခုပါဝင်ပြီးတော့ဒုံးကျည်တစ်ခုစီကနေဘုံ6လုံးစီကျဲကျခဲ့တယ်လို့ Ukraine စစ်ဖက်တာဝန်ရှိသူတွေကထုတ်ပြန်ထားပါတယ်ခင်ဗျာ။ Israel တပ်တွေကဘေရွတ်တောင်ပိုင်းစင်ကြယ်ဘုံဒေသတွေနဲ့ Lebanon တောင်ပိုင်းဒေသတွေကိုတောက်ကြနေမှာလေကြောင်းကနေတိုက်ခိုက်ခဲ့ပြီးဒါဟာ Hezbollah ရဲ့ခိုင်မာခြေကုပ်ယူထားတဲ့ဒေသတွေလို့ Israel ကာကွယ်ရေးဌာန IDF ကပြောပါတယ်။ Israel တွေကဘေရွတ်မြို့ Dahiya ဒေသက Hezbollah ဌာနချုပ်ကိုစတိုက်ပစ်ခတ်ခဲ့တယ်လို့ IDF ကလူမှုမီဒီယာမှာရေးပါတယ်။ဒီတိုက်ခိုက်မှုကနေဒါရီယာကနေလက်နက်သူလောင်ယုံတွေထုတ်လုတဲ့နေရာတွေကိုထိမှန်ခဲ့ပြီးတော့ Hezbollah တွေတိုက်ခိုက်နိုင်စွမ်းပြပြအောင်လှုပ်ဆောင်နိုင်ခဲ့တယ်လို့ဆိုပါတယ်။ဒါပြင် Lebanon တောင်ပိုင်းက Tyre စိတ်ကမ်းမြို့မှာ Hezbollah ဌာနချုပ်ထောက်လိုင်းရေးအဆောက်အုံနဲ့လက်နက်သူလောင်ရေးအပါအဝင်ပြစ်မှတ်တော်များများကိုတောက်ကြနေမနေ့ပိုင်းကလည်းတိုက်ခိုက်ခဲ့တယ်ဆိုပါတယ်။ Lebanon ဆိုင်ရာကုလအဖွဲ့ UNIFL ကတော့ Tyre တောင်ပိုင်းကရှာမာကုလဌာနချုပ်ကို Rocket ဒုံးကျည်နှစ်စီးထိမှန်ခဲ့တဲ့အတွက်အီတလီနိုင်ငံရဲ့တပ်သား၄ယောက်ဒဏ်ရာရခဲ့ကြောင်းနဲ့ဒဏ်ရာတွေကစွန့်ရတဲ့အချိန်မှာရှိပြီးတော့ဆေးရုံတင်ကုသနေတယ်လို့တောက်ကြနေမှာသတင်းထုတ်ပြန်ပါတယ်။ဒီပစ်ခတ်မှုဟာ Hezbollah ဒါမှမဟုတ်သူတို့ရဲ့မာမေးအဖွဲ့တွေကဖြစ်နိုင်တယ်လို့လည်းပြောပါတယ်ခင်ဗျာ။ American ရွေးကောက်ခံသမ္မတ Donald Trump ရဲ့ရှေ့နေတွေကတောင်းဆိုထားတဲ့ညဉ့်ဉန်းရုပ်ရှင်စုဆောင်တူကိုနှုတ်ပိတ်ခလျှို့ဝှက်ကွေပေးခဲ့တာအပါအဝင်အပြစ်ရှိကြောင်းဆုံးဖြတ်ခံထားရတဲ့ရာဇဝတ်မှု34မှုရဲ့ပြစ်ဒဏ်ကိုပယ်ဖျက်ပေးဖို့တောင်းဆိုနိုင်ခွင့်လုပ်ငန်းစဉ်ကိုနယူးယောက်တရားသူကြီးတူကတောက်ချနေမှာခွင့်ပြုပေးလိုက်ပါတယ်။နယူးယောက်ပြည်နယ်တရားရုံးချုပ်တရားသူကြီးဂျူအန်မာချန်ကလာမယ့်အင်္ဂါနေ့မှာ Trump ရဲ့အပြစ်ရှိကြောင်းဆုံးဖြတ်ပြီးဖြစ်တဲ့အမှုတွေရဲ့ပြစ်ဒဏ်စီရင်ချက်ချဖို့ကိုတရားဝင်သဘောနဲ့ဆိုင်းငံ့လိုက်တာပါ။တရားစွဲခရိုင်ရှင်းနေရုံးကပြစ်ဒဏ်ကိုပယ်ဖျက်ဖို့ Trump ရဲ့ရှင်းနေဘက်ကတောင်းဆိုချက်ကိုခြေပမှဖြစ်ပေမဲ့ Trump အနေနဲ့ဒီအတွက်စာသားနဲ့ပြင်ဆင်တောင်းဆိုခွင့်ကိုတော့သဘောတူပါတယ်။တရားသူကြီးဘက်ကတော့ဒီလိုလုံနိုင်မှု Trump ဘက်ကိုဒီဇင်ဘာ2ရက်နောက်ဆုံးထားသတ်မှတ်ပေးထားပြီးတော့အစိုးရရှေ့နေဘက်ကတော့တုံ့ပြန်နိုင်မှုအတွက်ဒီဇင်ဘာ9ရက်သတ်မှတ်ပေးထားပါတယ်။စီရင်ချက်ချခဲ့ရင်ဒါကသမ္မတတာဝန်ကိုအနှောက်အယှက်ဖြစ်စေနိုင်လို့သမ္မတရဲ့လူငယ်ချမ်းသာခွင့်အာဏာနဲ့ပြစ်ဒဏ်တွေကိုဖယ်ရှားသင့်တယ်လို့ Trump ရဲ့ရှေ့နေတွေဘက်ကတရားရုံးမှာရှောက်ထားထားတာပါ။တရားစွဲရှေ့နေဖြစ်တဲ့မဟန်တန်ခရိုင်ရှေ့နေ Alvin Bragg ကတော့လာမယ့်ဇန်နဝါရီ20မှာစတင်မဲ့ Trump ရဲ့၄နှစ်တာသမ္မတတက်တန်းကုန်ဆုံးပြီးတဲ့အချိန်ထိအမှုကိစ္စအားလုံးကိုရွှေ့ဆိုင်းမှုတရားသူကြီးကိုတောင်းဆိုထားပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့မ
ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒ channel 101 ဒါမှမဟုတ်လေ Thai Conflict YouTube channel 123လို့ပါလေဖန်ယူကြည့်ရှုနိုင်ပါလေဒါပြင် video မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလေတိုက်ရိုက်ထုတ်လွှင့်ပေးနေပါလိမ့်ရှင
်စနေနေ့ခင် view ရဲ့သတင်းတွေကိုဆက်လက်တင်ပြပေးပါမယ်ခင်ဗျာမြန်မာအနာသိစစ်ကောင်စီအနေနဲ့အာဆီယံအဖွဲ့ရဲ့ဒေတာရင်းဆွေးနွေးပွဲတွေကိုနိုင်ငံရေးရလက်တုံ့ပြန်နေရေးအသုံးမချဖို့စင်ကာပူကာဝေးဝန်ကြီးကဒီသတင်းပတ်ထဲမှာပဲသတိပေးလိုက်ပါတယ်မြန်မာနိုင်ငံအနေနဲ့အာဆီယံကိုသူတို့ရဲ့ရည်ရွယ်ချက်တွေအသုံးမချသင့်ဘူးနဲ့လက်တုံ့ပြန်နိုင်ငံရေးအတွက်အသုံးချနေတာကအာဆီယံအဖွဲ့ကြီးကိုခက်ခဲတဲ့အနေအထားကိုတွန့်ပို့နေတယ်ဆိုပြီးတော့နိုဝင်ဘာ20ရက်ကကျင်းပတဲ့အာဆီယံကာဝေးဝန်ကြီးများအစည်းအဝေးတွင်မှာစင်ကာပူကာဝေးဝန်ကြီးဒေါက်တာအန်အန်ဟန်ကပြောတာပါအာဆီယံကာဝေးဝန်ကြီးများအဖွဲ့ကိုတရုတ်၊အိန္ဒိယ၊ရုရှားနဲ့အမေရိကန်ပြည်ထောင်စုအပါအဝင်အာဆီယံပြည်ပက၈နိုင်ငံနဲ့ပူးပေါင်းပြီးတိုးချဲ့ဖွဲ့စည်းဖို့ကိုမြန်မာဘက်ကကန့်ကွက်နေလို့အဖွဲ့ချက်ထွန်နိုင်ရေးမရင်မယားဖြစ်နေတာကိုထောက်ပြရမှာမြန်မာစစ်ကောင်စီကိုအဲ့လိုသတိပေးခဲ့တာပါအာဆီယံအသင်းကြီးဆယ်စုနှစ်နှစ်ခုအတွင်းကာဝေးရေးပူးပေါင်းဆောင်ရွက်ချက်တွေကြိုးပမ်းတည်ဆောက်ခဲ့ပေမဲ့မြန်မာနိုင်ငံကြောက်အာဆီယံဗဟိုပြုမှုအာဆီယံ centrality ကိုပါထိခိုက်ပျက်စီးစေတဲ့အပြင်မြန်မာနိုင်ငံရဲ့အပြုအမူတွေကအနေနဲ့များကြောင်သတိပေးပါတယ်။ဒါ့အပြင်ဒေတာရင်းကာဝေးဆိုင်ရာတိုင်ပင်ဆွေးနွေးရေးနဲ့ပူးပေါင်းဆောင်ရွက်ရေးရန်ရမှာအဆင့်အမြင့်ဆုံးဖြစ်တဲ့အာဆီယံကာဝေးဝန်ကြီးများအဖွဲ့အပေါ်မှာလည်းယုံကြည်စိတ်ချမှုဆုံးရှုံးနိုင်တယ်လို့စင်ကာပူကာဝေးဝန်ကြီးကသတိပေးထားတာဖြစ်ပါတယ်ခင်ဗျာ။စစ်ကောင်စီရဲ့မြေမြုံမိုင်းအသုံးပြုမှုနဲ့ပြစ်မှတ်ထားဖိနှိပ်မှုတွေကြောင့်မိုင်းတံခါးခြေလက်အင်္ဂါချွတ်ရင်းသူမတန်ဆွမ်းနေဟာဆိုရတဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂရဲ့ကျွမ်းကျင်သူတွေကတောက်ကြနေမှာပြောပါတယ်။မြန်မာနိုင်ငံကခြေပြက်လက်ပြက်ကိုရင်ကချွေရင်သူတွေဟာစစ်ကောင်စီကိုလက်နက်ကင်ဆန့်ကျင်နေကြတဲ့ခုခံတော်လှန်ရေးအင်အားစုမှပါဝင်ခဲ့သူတွေဖြစ်တန်တရားဖြစ်ခံရပြီးတော့ဖမ်းဆီးမှုတွေပြင်းထန်တဲ့နှိပ်ကွပ်မှုတွေခံရလို့ဒါတွေကိုရှောင်ရှားနိုင်ဖို့ပုံအောင်နေရတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဘယ်နိုင်ငံမျိုးမှမဆိုကိုလက်ချွေရင်ရသူတွေဟာစိန်ခေါ်မှုတွေနဲ့ရင်ဆိုင်လေးရှိပေမဲ့မြန်မာနိုင်ငံမှာတော့ကိုလက်ချွေရင်တာအပေါ်ရာဇဝတ်မှုတသက်ဖြစ်ရှုမြင်ခံနေရတယ်လို့ဆိုပါတယ်မြန်မာနိုင်ငံဟာမြေမြုံမိုင်းနဲ့မပေါက်ကွဲသေးတဲ့လက်နက်တွေကြောင့်ကမ္ဘာပေါ်မှာလူအသေးပျောက်အများဆုံးနိုင်ငံဖြစ်ကြောင်းသတင်းမီဒီယာတွေမှာဖော်ပြကြတာကတကယ်လက်တွေ့မြေပြင်မှာမြန်မာနိုင်ငံတွေကမတန်ဆွမ်းသူတွေပေါ်စစ်တပ်ကဖိနှိပ်တိုက်ခိုက်နေတဲ့ဖြစ်ရပ်တွေရဲ့အစိပ်ပိုင်းတစ်ခုသာဖြစ်တယ်လို့လည်းကုလသမဂ္ဂကပြောပါတယ်ညာMPOX လို့အတူကောက်ခေါ်တဲ့ Monkeypox မြောက်ကျောက်ရောဂါဗိုင်းရပ်စ်ပိုးကြောင့်ဖြစ်တဲ့ကူးစက်ရောဂါဟာပြည်သူ့ကျန်းမာရေးဆိုင်ရာရေးပေါ်အခြေအနေတရက်ဖြစ်ဆက်လက်တည်ရှိနေကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတောက်ကြနေမှာကြေညာပါတယ်။ကူးစက်မှုအရေအတွက်ဆက်ပြီးမြင့်တက်လာနေတာနဲ့ပထဝီဒေသအပြင်ပြည်내မှုဆက်ကျပြန့်လာတာအပြင်ရောဂါကာကွယ်ကုသရေးဆိုင်ရာတွေမှာစိန်ခေါ်မှုတွေရှိနေပြီးနိုင်ငံကြားအတူတကောပေါင်းစုတုံ့ပြန်နိုင်ဖို့လိုအပ်နေသေးတာကြောင့်ဒီရောဂါကိုအရေးပေါ်အခြေအနေဖြစ်ဆက်လက်ထားရှိဖို့လိုအပ်ကြောင်းWHO ကဆုံးဖြတ်လိုက်တာပါ Mpox ရောဂါအပြင်းထန်ခံစားခဲ့ရတဲ့ Congo Democratic သမ္မတနိုင်ငံကနေအိန္ဒိယနိုင်ငံတွေကို virus မျိုးကွဲအသစ်တစ်မျိုးစတင်ကူးစက်ခဲ့တဲ့ပြီးခဲ့တဲ့ August လကစပြီးတော့ဒီရောဂါကိုအရေးပေါ်အခြေအနေဖြစ်ကြီးညာထားတာပါဒီမျိုးကွဲကူးစက်မှုတွေကို Britain, Germany, Sweden နဲ့ India နိုင်ငံနဲ့တချို့နိုင်ငံတွေမှာလည်းတွေ့ရှိကြောင်းအတည်ပြုထားပါတယ်2024ခုနှစ်ထဲမှာ Africa တဝန်ဒီရောဂါတန်တဲ့ရနဲ့ Luna 46,000 ကျော်ရှိပြီးတော့အများစုကကင်ဂိုနိုင်ငံမှာဖြစ်ပါတယ်။ဒီရောဂါတန်မြတ်နဲ့သေဆုံးရသူကတော့လူ1,000ကျော်ရှိနေပါပြီ
။မြမစံတော်ချင်းစနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကုညင်းချမ်းအေးပြောပြပေးကြတော့ပါ။ဒီကနေ့မနက်တင်ဆက်မဲ့အပတ်စဉ်ခန္ဓာတွေမတင်ဆက်ခင်အခုရင်ဆုံးတော့နိုင်ငံတကာသတင်းဆောင်ပါတပုတ်ကိုစပြီးတော့တင်ဆက်ကြပါမယ်။ကမ္ဘာတလောရွှေပြောင်းနေထိုင်ရမှုပြဿနာမှာဆင်းရဲမွေးတင်မှုနဲ့ငတ်မုတ်ခေါင်းပေါမှုတွေကအထူးအကြောင်းအရင်းဖြစ်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်လူမှုဘဝဖူလုံရေးကိုတိတိယောက်ယောက်ဆောင်ရွက်မှသာအိုးအိမ်ဆွန့်ခွာပြောင်းရွှေ့ရမှုအရင်းခံအကြောင်းအရင်းကိုဖြေရှင်းရမှာအထောက်အကူဖြစ်မယ်လို့လည်းဘရာဇီးနိုင်ငံမှာကျင်းပနေတဲ့စီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးညီလာခံအတွင်းတည်ထောင်ဆွေးနွေးမှုမှာခေါင်းဆောင်တွေကပြောဆိုကြပါတယ် VOA ရဲ့ရွှေပြောင်းခြေချမှုဆိုင်ရာသတင်းတောက် Ellen Burrows ကရီယိုဒီဂျနီရိုမြို့ကနေသတင်းပေးပို့ထားတာကိုမတ်တင်ကြီးထိုက်ပြောပြပေးပါပါခင်ဗျာ
Steve Sai ဟာဆိုရင်ဟီတီကနိုင်ငံရေးသိပ္ပံကျောင်းသားဖြစ်ပါတယ်အလုံးမရှိတာကြောင့်ရောလုံခြုံရေးစိုးရိမ်ချက်ကြောင့်မှာ2023ခုနှစ်မှာနိုင်ငံကထွက်ခဲ့တာပါ ဘဝတိုးတက်ရေးအတွက်ကြိုးစားရမယ်လို့22နှစ်အရွယ်သူကပြောပါတယ
်ဖော်ကီလာအ
စ်ကိုမကအချင်းနေမကောင်းပါဘူးဘရာဇီးမှာအလုတ်ကန်ခွင်လန်းလူနဲ့ဘရာဇီးပြည်သူတွေကလည်းဘယ်လိုကြိုးစားရဲလိုလားကြတယ်ဆိုတာကိုကြားသိတာနဲ့ဘရာဇီးကိုရွေးခဲ့တာပါ
ဒိုမီနီကန်ရီပပ်ဘလစ်နိုင်ငံကိုအထောက်ထားမဲ့ဖြတ်ပြီးဘရာဇီးကိုလိုက်ခဲ့တာပါ။ကုန်ကျစရိတ်များပြီးအန်ဒီယန်များတယ်လို့လည်းသူကပြောပါတယ
်။
ပထမတစ်ချိန်မှာတော့ဝင်လို့မရခဲ့ပါဘူး။ဒါပေမဲ့နေဆက်ကိုထပ်သွားခဲ့ပါတယ
်။ဒိုမီနီကန်ရီပပ်ဘလစ်မှာစာအိကတလကြာခဲ့ပါတယ်။အလုပ်လုပ်ပြီးပိုက်ဆံစုပါတယ်။တလကြာပြီးနောက်မှာတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာပြည်ဝင်ခွင့်နဲ့ဘရာဇီးကိုရောက်လာပြီးစီးပွားရေးအခြေခံအောင်ကြိုးစားနေပါပြီ
။ဆာဗီနာဗီဒါနောက
်ဘဝမှာရက်ပစ်လိုက်လို့မရပါဘူး။တနေရာကိုရောက်ဖို့အဆုံးတိုင်တွန်းတွန်းတိုက်တိုက်လောက်ရပါလေ
။ဘရာဇီးပြည်တော်စုရဲတပ်ဖွဲ့အစုအယနိုင်ငံတွင်းမှာဟေတီနိုင်ငံသား36,400ရှိပါတယ်။ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမှာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ညီလာခံချင်းပနေတာနဲ့အတူပဲ G20 နိုင်ငံတွေအနေနဲ့နေရာသစ်မှာရွှေ့ပြောင်းနေအခြေကြရေးအရင်းမြစ်တွေအဆင့်နဲ့ရှိဖို့လိုအပ်တယ်လို့ကြွမ်းကျင်သူတွေကပြောကြပါတယ်ပေါ်လိုအီလ်စ်ဟာဆိုရင်ဆော့ပိုလိုအခြေစိုက်လူခွင့်ရေးနဲ့ရွှေ့ပြောင်းနိုင်ငံသားဆန်ရစင်တာကိုတည်ထောင်သူဖြစ်ပါတယ
် Perspective လူခွင့်ရေးရှုထောင့်ကနေအမြဲဖြည့်ရှင်းရမှာဖြစ်ပါတယ်ဒါအပြင်ရွှေပြောင်းပြဿနာဟာစင်းရဲမွေးတည်မှုသဘာဝဘေးဒဏ်စစ်ပွဲတွေနဲ့ပဋိပက္ခတွေလိုကျယ်ပြန့်တဲ့ပြဿနာကြီးတွေကြောင့်ဆိုတာကိုလည်း G20 ခေါင်းဆောင်တွေအနေနဲ့အတိအမှတ်ပြုဖို့လိုအပ်ပါတယ
် G20 ရဲ့ကြေညာချက်မှာတော့ပုံမှန်မဟုတ်တဲ့ရွှေပြောင်းသွားလာမှုကိုကာကွယ်ရေးနဲ့ရွှေပြောင်းမှုရဲ့အခြေခံအကြောင်းရင်းဖြစ်တဲ့စင်းရဲမွေးတည်မှုနဲ့ငတ်မောခေါင်းပါမှုကိစ္စတွေကိုတုံ့ပြန်ကင်တွယ်ရေးအရေးကြီးတယ်ဆိုတာကိုသဘောတူထားပါတယ်ကမ္ဘာတစ်လောမှာလူပေါင်း 1.4 ဘီလီယံဟာဆင်းရဲမွတ်တည်နေတယ်လို့ဘရာဇီးဖွံ့ဖြိုးရေးဝန်ကြီးဝယ်လင်တန်ဒီးစ်ကပြောပါတယ
်မီဂရတော်ယိုဆေး
ရွှေပြောင်းပြဿနာအပြင်ငတ်မောခေါင်းပါမှုနဲ့ဆင်းရဲမွတ်တည်မှုဟာဆင်းရဲပြီးငတ်မောနေသူတွေအတွက်တင်ပြဿနာဖြစ်နေတာမဟုတ်ပါဘူးလူလက်တန်းစားတွေချမ်းသာသူတွေချမ်းသာတဲ့နိုင်ငံတွေအတွက်လည်းပြဿနာဖြစ်ပါတယ
်အလွန်အမင်းလိုအပ်နေသူတွေဟာပြစ်မှုကျူးလွန်လာနိုင်ပြီးလူတိုင်းအတွက်ပြဿနာဖြစ်နိုင်တယ်လို့သူကပြောပါတယ်ငမုတ်ခေါင်းပါမှုနဲ့ဆင်းရဲမွေးတည်မှုတိုက်ဖြတ်ရေးကမ္ဘာလုံးဆိုင်ရာမဟာမိတ်ဖွဲ့စည်းရေးကထိပ်သီးဆွေးနွေးပွဲမှာအဓိကဆောင်ရွက်ချက်တစ်ခုဖြစ်ပါတယ်။လူပေါင်း3,500ကိုငွေကြေးထောက်ပံ့ရေးနဲ့ကလင်းငယ်တန်း150အတွက်ကျောင်းမှကျွေးမွေးနိုင်ရေးဆောင်ရွက်ဖို့ဒီမဟာမိတ်အဖွဲ့ကရည်ရွယ်တာဖြစ်ပါတယ်။အခုချိန်ထိတော့နိုင်ငံပေါင်း80ကျော်နိုင်ငံတကာအဖွဲ့အစည်း24ခုနဲ့နိုင်ငံတကာဗန္ဒာရေးအဖွဲ့အစည်း9ခုအလှူရှင်32ဦးတို့ပူးပေါင်းပါဝင်လာပြီဖြစ်ပါတယ်။ဘရာဇီးဖွံ့ဖြိုးရေးဝန်ကြီးဝယ်လင်တန်ဒီးစ်ကအခုလိုပြောပါတယ
်။စတိုက်ကထောက်ပံ့မှုတွေမဟုတ်တော့ပါဘူး။စင်းရဲမွေးတည်မှုတိုက်ဖျက်ရေးအတွက်အဓိကအခြေခံဖြစ်တယ်လို့ကျန်းမာရေးစီးပွားရေးအလုပ်ကံဖန်တီးရေးနဲ့အခြေခံအဆောက်အုံတွေအတွက်လည်းအခြေခံအုတ်မြစ်ဖြစ်တဲ့ပညာရေးကိုဆောင်ရွက်နိုင်မယ်။ဖွံ့ဖြိုးရေးအစီအစဉ်တစ်ခုကောင်ထယ်ဖို့ရေးကိုဆွေးနွေးကြတာဖြစ်ပါတယ
်။စားနပ်ရိက္ခာမလုံလောက်မှုရွှေ့ပြောင်းမှုနဲ့အိုးအိမ်ဆွန့်ခွာမှုတွေဟာဆိုရင်ရာသီဥတုပြောင်းလဲမှုသဘာဝဘေးဒဏ်ပဋိပက္ခတွေစည်ရဲမွေးတည်မှုတွေနဲ့ထဲထဲဝင်ဝင်ဆက်နွယ်တယ်လို့ကုလသမဂ္ဂကပြောဆိုထားပြီးဘရာဇီးမှာကျင်းပတဲ့ G20 ထိပ်သီးဆွေးနွေးပွဲမှာလည်းဒီကိစ္စကထိပ်တန်းဦးစားပေးဖြစ်ပါတယ်ရှင
်။ကမ္ဘာတော်စည်ရဲမွေးတည်မှုနဲ့ငတ်မို့ခေါင်းပါရေးကိုဖြစ်ရှင်းနိုင်မှုစူးစမ်းနေကြတဲ့အကြောင်းမတ်တင်ကြီးထိုက်တင်ပြပေးကြတာပါခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတပုတ်ကုန်တင်ဆက်ခင်မှာရုရှားယူကရိန်းစစ်ပွဲဆိုင်ရာရုပ်သံတစ်ခုကိုတင်ဆက်ပေးကြပါမယ်ယူကရိန်းစစ်ပွဲမှာရုရှားဘက်ကတိုက်ခိုင်းမှုနောက်ကိုရီးယားစစ်သားတွေပို့ပေးနေတယ်ဆိုတဲ့သတင်းတွေကိုရုရှားကငြင်းဆိုပါတယ်ယူကရိန်းစစ်မြေပြင်မှာနောက်ကိုရီးယားစစ်သားတချို့တိဆုံတဲ့သတင်းတွေလည်းထွက်နေပြီမဲ့ရုရှားကခုလိုငြင်းဆိုနေတာဖြစ်ပါတယ်အသေးစိတ်ကိုအချက်လက်အခြေခံပြီးတော့မှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ထားတာရှုစားကြပါခင်ဗျာ
ရုရှားနဲ့မြောက်ကိုရီးယားနှစ်နိုင်ငံစီးရေးပူးပေါင်းဆောင်ရွက်ဖို့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့နှစ်ဆမှာသဘောတူလက်မှတ်ရေးထိုးတာကိုအော်တိုဘာလကုန်ပိုင်းမှာရုရှားလူတော်ကအတည်ပြုလိုက်ပါတယ်ဒီစာချုပ်အရတစ်ဖက်ဖက်ကတိုက်ခိုက်ခံရရင်နောက်တစ်ဖက်ကစီးရေးအရချက်ချင်းအကူအညီပေးရမှာဖြစ်ပါတယ်မြောက်ကိုရီးယားဟာရုရှားကိုစစ်သား3,000လောက်ပေးပို့ထားပြီးအဲဒီစစ်သားတွေဟာယူကရိန်းစစ်ပွဲမှာပါဝင်ဖို့ဟုတ်မဟုတ်ဆိုတာတေချာမသိရသေးဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကအောက်တိုဘာ23ရက်နေ့ကပြောသွားပါရယ်။ ယူကရိန်းသမ္မတဖလာဒီမီယာစကလန်စီကတော့ယူကရိန်းရဲ့စစ်ပွဲမှာရုရှားဘက်ကတိုက်ပေးဖို့အတွက်မြောက်ကိုရီးယားကတပ်ဖွဲ့တွေလွှတ်ပေးနေတယ်လို့သူအမှတ်တွေကိုအောက်တိုဘာ16ရက်နေ့ကပြောသွားပါတယ်။ဒါပေမဲ့ရုရှားသမ္မတယုံပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ဖ်ကတော့ရုရှားမှာမြောက်ကိုရီးယားတပ်တွေလာချထားတယ်ဆိုတာသတင်းမှားတာဖြစ်တယ်လို့ပြောပါတယ်။ဒါကနောက်ထပ်မဟုတ်မမှန်သတင်းတစ်ခုပဲဖြစ်တယ်လို့ပြောသွားတာပါ။ဒီရုရှားရဲ့အဆိုကမှားယွင်းနိုင်ပါတယ်။ရုရှားသိမ်းထားတဲ့ Donetsk ဒေသမှာရုရှားတပ်ဆွဲထားတဲ့နေရာတွေကိုအောက်တိုဘာ3ရက်နေ့ကယူကရိန်းက drone နဲ့တိုက်ခိုက်တဲ့အခါမြောက်ကိုရီးယားစစ်သားအနည်းဆုံး6ဦးသေဆုံးသွားတယ်လို့ယူကရိန်းသတင်းတွေမှာဖော်ပြပါရယ်။ယူကရိန်းစစ်ပွဲမှာမြောက်ကိုရီးယားစစ်သားတွေသေဆုံးတယ်ဆိုတဲ့သတင်းဟာဖြစ်နိုင်ခြင်းအများကြီးရှိတယ်လို့တောင်ကိုရီးယားကာကွယ်ဝင်ကြီးကင်မြောင်ဟွန်းကလည်းပြောပြီးမြောက်ကိုရီးယားကရုရှားဘက်ကနေဝင်တိုက်ဖို့စစ်သားတွေထပ်ပို့လာနိုင်တယ်လို့ဆိုပါရယ်။ရုရှားကဒီနှစ်ကုန်မှာယူကရိန်းရှေ့တန်းစစ်မျက်နှာပြင်မှာထည့်သွင်းမှုမြောက်ကိုရီးယားခြေလျင်တပ်သား3000ကိုစစ်တင်တန်းပေးနေတယ်လို့ယူကရိန်းထောက်လှမ်းရေးကပြောပါရယ် BBC သတင်းဌာနကတော့မြောက်ကိုရီးယားကရုရှားတွေစစ်သားပေးပို့နေတာဖြစ်နိုင်ပြီးအခြေအတွက်အတိအကျတော့မသိနိုင်သေးဘူးလို့ဖော်ပြထားပါရယ်
ကုန်းကမောင်တင်ဆက်ပေးကြတော့ပါဒေါက်တာရှင်နေနေနဲ့ VA ကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် VA ရဲ့ email လေးဆက် bummies@vanews.com ကိုစာရေးသားပေးပို့နိုင်တယ်လို့ Facebook Messenger ကနေတစ်ဆင့်လဲရေးသားပေးပို့နိုင်ကြပါလားခင်ဗျအခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတပုတ်ကိုအလှည့်ပေးကြပါသေးတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပြည်ရင်းစစ်နဲ့တခြားနိုင်ငံရေးမတူညီမှုတွေကြောင့်အထယ်ကျုပ်လုပ်သားတွေစားဝတ်နေရေးအခက်ကြုံနေရတယ်လို့လုပ်ငန်းရှင်တွေလည်းလုပ်ငန်းလဲပတ်နိုင်ရေးအတွက်အခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းAFP သတင်းကိုအခြေခံပြီးတော့မမများသတင်းအောင်ပြောပြထားတာကိုကြည့်ရှုနားဆင်ပါခင
်ဗျာမြန်မာနိုင်ငံမှာ2021အာဏာသိမ်းမှုနောက်ဆက်တွဲပြည်တွင်းစစ်နဲ့ကြာဆင်းနေတဲ့စီးပွားရေးအကျိုးဆက်တွေကိုအထည်ချုပ်လူသားတွေရင်ဆိုင်နေရပါတယ်အရင်ကထက်စာရင်လူခန့်လာစာနေပါတဲ့အတွက်စာဝန်ကြီးရက်တည်ခက်ခဲတယ်လို့တရုတ်နဲ့ဥရောပကိုတင်ပို့တဲ့အထည်ချုပ်ဆက်ယူမှာအထေချုပ်လုတ်ကင်သူတူကပြောပါတယ
်အာနာမသိခင်ကဆိုည9:00အထိ OTD ခေါ်ရင်မတို့ဆင်းလို့ရတယ်မိန်းကလေးဆိုဆင်းလို့လည်းရတော့ပို50ထုတ်တဲ့ချင်းညာအပူဝင်ငယ်လေးရတာပေါ့နော်တလောင်း2000 3000ပို့လေညီမတို့အဲ့အလေးကကိုယ့်အတွက်ကိုသုံးလို့ရတယ်အခုကအခုရလောက်ခလာစားအိမ်ကိုပို့လို့ရတယ်ပြီးဒီမှာစားရုံလောက်ပဲရှိရဘူးပူဝင်ငယ်ဆိုတော့ညီမတို့ကမရှိဘူးပေါ့နော
်တနေ့တကြီးကနေရန်ကုန်မြို့မှာလာပြီးတော့အလုပ်လုပ်တဲ့သူဖြစ်တဲ့အပြင်စီးပဋိပက္ခတွေဖြစ်နေတဲ့ဒေသမိဘတွေစီပြန်ပြီးတော့ထောက်ပံ့နေရတာကြောင့်ပို့ပြီးတော့ခက်ခဲနေရတာပါ
။ဒါပေမဲ့မတို့မှစားဖို့တော့အသားငါးဆိုရင်တပတ်မှစနေနေ့ဈေးဝယ်မယ်တစ်ခါစားမယ်ကျန်တာကိုရွက်ကလေးနဲ့စားမယ်လက်ဖက်သုံးချက်ဥပေါ်တော့အဲ့လိုမျိုးလေးနဲ့မျှပြီးစားမနက်စားဆိုပုံမှန်အဖြစ်မစားတာများတယ်မနက်ထမင်းချမ်းကိုပိုချက်လိုက်တယ်အဲ့လိုမျိုးလေးနဲ့ဟိုခြေတာပြီးထားတာပါဘာဖြစ်စင်မတို့ကသူများလေးလိုစားပြီးသူများလေးလိုတုံးလိုက်မယ်ဆိုရင်ညီမတို့ကိုယ့်ဘက်မှာပို့မယ်ဟာပို့ပြီးနေဝမယ်ပေါ့
။အနီးနားနောက်ဆက်ရုံတစ်ခုမှအထည်ချုပ်လှုပ်လှုပ်နေတဲ့ညီမ3ယောက်ကလည်းတည့်ရက်7နှစ်နာရီအလုပ်ဆင်းရပြီးတော့တလောက်ဝင်ငွေမြန်မာကျပ်3သိန်းခွဲလောက်ရတယ်လို့ပြောပါတယ်။ကုန်စည်နှုန်းကြီးမြင့်တဲ့အတွက်သူတို့အနေနဲ့မိသားစုဝင်3ဦးအလုပ်လုပ်တာတော့ငွေပုံငွေရှံမရှိဘူးလို့ပြောပါတယ်။
ကတော့4ယောက်ရှိပါတယ်။ဒါပေမဲ့သမီးကတော့ညီမ3ယောက်လုပ်လို့တယ်ဖေကတော့အိမ်မှာနေတယ်။ဒါပေမဲ့ပြန်သမီးတို့ကပြန်မှသမီးဟိချပြုတ်သွားတယ်။ညီမ3ယောက်လုပ်တာကခါလေကြရင်ပိုရှံညီမပိုရှံတယ်။ပိုရှံတာများပါတယ်။ကုန်စည်နှုန်းတွေအတက်နေရောလေမငွေရှံတာများတယ်ပြီးတော့
နိုင်ငံတကာငွေကြေးလဲလှယ်နှုန်းကလည်းသက်မတ်နှုန်းထားနဲ့ပြင်ပပေါက်ဈေးအဆမတန်ကွာနေသလိုစီးပွားရေးကျဆင်းလာတဲ့အတွက်အခြေခံလူဒန်းစားတွေစားဝတ်နေရေးအခက်အခဲတွေနဲ့ကြုံနေရပါတယ်
။အရင်ကတော့တမီးတို့ဆိုလဲအဲ့ဒီဝယ်စားကိုတစ်လောက်နှစ်စုံသုံးစုံလောက်လို့ပြည့်တယ်။အခုဆိုရင်ကုန်စည်နှုန်းတက်လာပြီတော့ပဲမှာ။အဲ့ဒီဝယ်စားကဟိုကအဲ့ဒီဝယ်စားဆိုလဲမွဲပြည့်တော့ဘောတော်တော်လှပပစ္စည်းဆိုလဲမွဲပြည့်ဘူးတကူတကာရပစ္စည်းဆိုဝေးရဲ့ပေါ့ပို့ပြီးော်လေ။ဟိုစားဖို့ကအရေးကြီးရဲ့ဆိုတော့စားဖို့ကိုလည်းပို့လိုက်တာရှိ
ပြည်ကြီး2023ဘဏ္ဍာရေးနှစ်တွင်မြန်မာနိုင်ငံပို့ပုံတန်ဖိုးအမေရိကန်ဒေါ်လာ3ဘီလီယံကျော်ရှိတယ်လို့မြန်မာကုသရေးဝန်ဝင်ကြီးဌာနကဖော်ပြပါရယ်မြန်မာနိုင်ငံဥရောပကုန်သွယ်ကြီးများအသင်းစင်းတွေအရ2019ခုနှစ်မှာပို့ပုံတန်ဖိုးဒေါ်လာ 5.8 ဘီလီယံရှိပြီး2022ခုနှစ်မှာ 9.6 ဘီလီယံရှိပါတယ်ကမ္ဘောဒီးယားနဲ့တရုတ်နိုင်ငံတွေနဲ့နှိုင်းယှဉ်ရင်မြန်မာလူသားစီသက်တာတဲ့အတွက်ပို့ပုံတန်ဖိုးပုံမြင့်တာဖြစ်တဲ့အကြောင်းလေဥရောပသက်မကဖွဲ့ရပြောပါရယ်ဒါပေမဲ့လျှက်စစ်မီးမမှန်တာ73စီရှားပါတာနဲ့ငွေကြေးဖောင်းပွားမှုမြင့်တက်လာတာကြောင့်အခုလက်ရှိအချိန်လေးမှာလုပ်ငန်းလှည့်ပတ်ရေးစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းအထည်ချုပ်စိန်ပိုင်ရှင်တူကပြောပါရယ်
ကိုရင်းရတဲ့အရင်ကများပြီးတော့ အကျိုးများကတဖြည်းဖြည်းနဲ့နည်းသွားပြီလေကိုပစ္စည်းတွေဝယ်ရတဲ့အခါကျတော့လေဈေးတွေတက်တယ်တနည်းနဲ့တနည်းကတိုးတက်မလာဘူးကွာဆုပ်ယုပ်သွားတာပဲရှိတယ်ဘဝအရင်တိုးတက်ပြောင်းလဲသွားတာမရှိဘူးပေါ့
လုပ်ငန်းလေပတ်မှုကျဆင်းလာတဲ့အတွက်အလုပ်သမားတွေကိုလောက်ခလာစာတိုးပေးဖို့အခက်အခဲတွေရှိတာကိုလည်းလုပ်ငန်းရှင်တွေကပြောပါတယ
်ဆောင်လာကတွေဈေးကြီးလာတယ်စားတောက်တဲ့ကုန်စည်နှုန်းတွေကကြီးလာတဲ့အခါကျတော့သူတို့ကတရရဲ့ဝင်ငွေကအနေဆုံးတော့မှသူတို့မှအနေဆုံးဆိုတာတောင်9,000 လောက်ရတယ်ဆိုတာတောင်ဒါသူတို့မှအဆင်မပြေခြင်းဘူးအနည်းဆုံးတော့သူတို့တရက်ကို1,000 ကျော်လောက်ရမှအဆင်ပြေမှာဒါအနေဆုံးပေါ့နော်ဟိုများများရရင်တော့သူတို့အတွက်ပိုအဆင်ပြေတာပေါ့ကိုလည်းများများမပေးနိုင်လို့
ဆေးရနာသိမ်းပြီးတဲ့နောက်ပိုင်းမှာနိုင်ငံရေးမတည်ငြိမ်မှုတွေနဲ့လူငယ်လစ်ပတ်ရေးခက်ခဲတွေကြောင့် Zara, Inditex, Marks and Spencer ပါဝင်ပြည်ပအထည်ချုပ်ကုမ္ပဏီတော်တော်များများမြန်မာနိုင်ငံကနေပြီးတော့ထွက်ခွာသွားခဲ့တာပါAdidas, H&M နဲ့ Bestseller စတဲ့ကုမ္ပဏီကြီးတချို့သာဆက်ပြီးတော့ရှိပါတယ်။ Adidas ကုမ္ပဏီကတော့အလုပ်သမားတွေရဲ့ခွင့်ရေးကျွဲဒေသခံလုပ်ငန်းရှင်တွေနဲ့အနီးကပ်လှုပ်ဆောင်ပေးနေပြီးမြဲ H&M ကုမ္ပဏီကတော့မြန်မာနိုင်ငံတွင်းလုပ်ငန်းတွေကိုတဖြည်းဖြည်းရုပ်သိမ်းနေပြီလို့ပြောပါတယ်ရှင်
။ View American တန်ရဲ့စနေမနက်ခင်းစီစဉ်တွေကိုကြည့်ရှုနားဆင်နေကြတာပါ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအခုတော့ကမ္ဘာမီဒီယာတွေမှာမြန်မာပြည်အကြောင်းဘာတွေပြောနေကြတယ်လဲဘာတွေရေးနေကြတယ်လဲဆိုတာကိုမူရင်းအသုံးလုံးနဲ့မူရင်းအာပေါ်မပြတ်ဦးကျော်စန္နာကကောက်နှုတ်တင်ပြထားတာကိုနားဆင်ကြည့်ရှုကြပါခင်ဗျာ
ကုလဘပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့တရုတ်မြန်မာပူးတွဲလုံခြုံရေးအဖွဲ့ဖွဲ့စည်းမဲ့ကိစ္စနဲ့ပတ်သက်ပြီးဝေဖန်သုံးသပ်ချက်ရခိုင်ပြည်နယ်မှာအာရခတ်တပ်တော်ရဲ့စစ်အောင်ပွဲနဲ့ပြည်သူလူထုပေးဆက်နေရတဲ့အခြေအနေစတဲ့အကြောင်းအရာတွေပဲဖြစ်ပါတယ်အဲဒီနေရာမှာပထမဦးဆုံးပြောပြလိုတဲ့အကြောင်းအရာကတော့China Myanmar to establish joint security company report said တရုတ်မြန်မာပူးတွဲလုံခြုံရေးအဖွဲ့ဖွဲ့မယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့ Sebastian Stranger ရဲ့သုံးသပ်ချက်ပဲဖြစ်ပါတယ် The diplomat မှာရေးသားထားဖြစ်ပါခင်ဗျာ
မြန်မာနိုင်ငံမှာရှိတဲ့တရုတ်စီမံကိန်းတွေတရုတ်နိုင်ငံသားတွေလုံခြုံမှုရှိစေဖို့အတွက်ပူပန်လုံရည်အဖွဲ့တစ်ခုကိုဖွဲ့စည်းဖို့တရုတ်ကစစ်ကောင်စီကိုအဆိုပြုပြီးဒီအတွက်သဘောတူညီမှုစာချုပ်MOU ရေးဆွဲဖို့စီစဉ်နေကြတယ်စစ်ကောင်စီဘက်ကဒုက္ကဝေးဝန်ကြီးဗိုလ်ချုပ်ဆူရင်နဲ့ဒူရဲချုပ်ပါဝင်ကွန်ဒီဖွဲ့ဝင်တွေကဒီဟာကိုလုဆောင်နေကြတယ်ဒီ Joint Security Company လို့ခေါ်တဲ့ပူးတွဲလုံခြုံရေးအဖွဲ့ဖွဲ့ပြီးရင်တော့ဒါဟာလက်နက်နဲ့တခြားအထူးအရေးကြီးတဲ့စစ်ပစ္စည်းတွေတင်သွင်းရေးကိစ္စကိုလည်းပဲကင်တွယ်လာလိမ့်မယ်ဖြစ်တယ်လို့ဆိုပါတယ်တကယ်တော့2021ဆီယနာသိမ်းပြီးကတည်းကပြည်ထောင်မြန်မာနိုင်ငံတွင်းမှာရှိတဲ့သူတွေရင်းနှီးမြှုပ်နှံမှုတွေနဲ့အခြေခံအဆောက်အဦတည်ဆောက်ရေးကိစ္စတွေအတွက်ဒီဒေမေးဖြစ်လာခဲ့တယ်ဆနာပြလူအုပ်ကြီးကတရုတ်စစ်အုံတွေကိုမိရှုဖြစ်စီတော့ဒီဆိုရင်စီကပုံမမြင်မလာတဲ့ကဲမကောင်းကျင်တော့တရုတ်ရဲ့စီမံကိန်းကြီးအများအပြားဟာလည်းပဋိပက္ခဇုံထဲမှာရှိနေပြီးတော်လိုင်းအင်အားစုတွေလက်ထက်ကိုကြားရောက်ကုန်တယ်ဂျလိုက်တလာတဲ့အတွင်းမှာပဲတရုတ်လုပေးထားတဲ့မန်လေကာအယ်ဖာဘီလက်မြေစက်ယုံမြင်းညာကနီကယ်သန့်စင်ရေးစက်ယုံတွေကို PDF တွေကစိမ့်ပိုက်ခဲ့တယ်ဒီလိုတရုတ်စီးပွားရေးနဲ့တရုတ်နိုင်ငံသားတွေအကာအကွယ်ပေးဖို့တရုတ်နိုင်ငံသားရဲ့ဝန်ကြီးမြန်မာပြည်ကိုလာတော့ရောဗိုလ်ချုပ်မူကြီးမြောင်းလိုင်းတရုတ်ပြည်သွားတော်တရုတ်ဝန်ကြီးချုပ်နဲ့တွေ့ဆုံတဲ့အခါမှာပါတရုတ်ဘက်ကအလေးအနက်ပြောကြားခဲ့တယ်လို့ဆိုပါတယ်အခုပူးတွဲလုံခြုံရေးအဖွဲ့ဖွဲ့စည်းမဲ့ကိစ္စဘယ်တော့အကောင့်ထဲပေါ်လာမယ်ဆိုတာမသိရသေးပေမဲ့အဟာတရုတ်ရဲ့မူဝါဒပြောင်းပြီးစစ်ကောင်စီကိုတိုက်ရိုက်ထောက်ခံဖို့နဲ့ကြက်ကန်ပေးဖို့လုပ်လာတာဖြစ်တယ်ပြည်ရဲ့6လအတွင်းစစ်ကောင်စီကအဖက်ဆင်များအောင်ရှုံနှိမ်ယူရင်းလာခဲ့တယ်။ဒီအချိန်မှာတရုတ်ကသံတမန်ရေးထိပ်သွင်းမှုတွေတိုးမြင့်လို့ဆောင်ပြီးရွေးကောက်ပွဲကိစ္စကိုအပြင်းထန်ထောက်ခံလာခဲ့တာဖြစ်တယ်။ဒါဟာတကယ်လို့စစ်ကောင်စီပြိုလဲသွားရင်တရုတ်အကျိုးစီးပွားနဲ့မဟာဗျူဟာကြီးမှန်ချက်အတွက်များစွာထိခိုက်နစ်နာနိုင်တယ်လို့ဆိုရင်ပြီးလုံနေတာဖြစ်တယ်။တရုတ်ဘဟုပြုဒေသတွင်းစီးပွားရေးမှမြန်မာကိုထက်သွင်းဖို့အနောက်ဥစုအော်ဇာနှမမှုကိုဟန်တာဖို့ယူနန်ကနေအိန္ဒိယသမုဒ္ဒရာထိတရုတ်မြန်မာစီးပွားရေးဈဉ္ဉံတိဆောက်ရေးကိစ္စကိုတိခိုက်မှာစိုးရိုးလဲဖြစ်တယ်။ဒီအတွက်အဓိကတရုတ်အထားတာကစစ်ကောင်စီသားဖြစ်တယ်။တခိုင်နာတစ်ဆင့်ဆက်လုပ်ထားတဲ့ယူနန်ရဲ့သဘာဝတမ်းတွေပိုင်လိုက်ရဆိုရင်တိုက်ခိုက်ဖြည့်ဆည်းခံရနိုင်ွယ်အရှိဆုံးပြစ်မှတ်ဖြစ်နေတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးလာရုံကလည်းဒီကိစ္စကိုအဓိကထားပြီးစိုးရိမ်ကြောင်ကြေညာခဲ့တယ်။အတိုက်ခံဖြစ်တဲ့ NUG အစိုးရကတော့တရုတ်ရဲ့ယင်းနှိမ့်နှံမှုတွေကိုအကာအကွယ်ပေးဖို့အချိန်ချင်းကတိပြုခဲ့ပေမဲ့ NUG ပေါ်အမေရိကန်ပါဝင်အနောက်အစုတွေဥစားမတင်ဘူးလို့တရုတ်ကမြင်တယ်။ဒါကြောင့်စစ်ကောင်စီကိုပဲနှစ်စားတိုးထောက်ခံအားပေးလာတာဖြစ်တယ်။ တကယ်တော့တရုတ်ကောင်းဆောင်တွေဟာမိဖက်နိုင်ငံတွေရဲ့ပြည်တွင်းရေးဝင်မဆွဲဖူးလို့ပြောရတာအင်တာနှစ်ခြိုက်ကြပြီမဲ့ဒါဟာသူတို့အသာစီးရနေတဲ့ပုံမှန်သာဘူတီနေတယ်အခုမြန်မာနိုင်ငံမှာတရုတ်လုံခြုံရေးဝန်ထမ်းတွေဖြန့်ချလာမယ်ဆိုရင်တော့ဒါဟာစစ်ကောင်စီသဘောတူညီရဲ့အရာလွတ်တာဖြစ်တည်တိုင်အောင်သူတို့ပြောနေတဲ့ဝင်မဆွဲရေးမှုနဲ့မကိုက်ညီတော့ဘူးလို့ဆုံးပါရှင်
The strangulation of Myanmar Ravaged Rakhine State. Yes, Pesi Kanyare Yakhimpine, Munjamus Regonsine. David Scott Media Sinyatun Dajabe Pepare. AsiaTimes.com Payarokna.
Arakatadoham, Yamasita Bom, Jonesu, Jimare, and Wari Yasinire. Tabime. Imedanjimare Lumudukari na Pesan Yare Chapare. Eha Lolo Zema Numa Sita ye and a bina sitana jo disia emu wine tabi. Mondoma male sekong si ye Nelson Chico's Kango Pinhan Takainire. Nunebound to say jo think by tabi Pina Muro Sidu le wine on Peso Tare Luduki Mere Mu Pinire. Pari along Chompioya Mesuin. Numanang Lenaga and Pidipaka the Mainma a sinam sigure. သဘုံတို့ရဲ့အုံမြင်မှုရရှိထားတာဖြစ်တယ်ဒါပေမဲ့ပြည်သူလူထုရဲ့ပိဿနေရမှုကတော့ကျောက်မန်းလီလီပဲကျိုးဆက်တွေကိုနောင်လာတဲ့နှစ်တွေအထိခံစားကြရလိမ့်မယ်လို့ဆောင်းပါးရှင်ကဆိုထားပါတယ်ဒီခိုင်နဲ့ရိုဟင်ဂျာမွတ်စလင်တို့အပြင်မြို့တိုင်းနဲ့ဟိန္ဒူစားတဲ့လူငယ်စုတွေလည်းအိုးအင်စွန်ထွက်ပြေးအတိဒုက္ခရောက်နေရတယ်ဒါမဲ့သူတို့ကိုဒီတိုင်းပစ်ထားရတာများတယ်တမ်းမြစ်ချက်တွေကြောင့် ဒီမုန်နိုင်းတဲ့နေမျိုးတွေဟာအေးအသိမ့်ပိုင်နေမျိုးတွေဖြစ်တဲ့အတွက်စစ်ကောင်စီကအရာသားတွေကိုတန်ခတ်တဲ့အနေနဲ့လေးချောင်းရေချောင်းကဘုံကျဲတိုက်ခိုက်နေတော့လူတွေထွက်ပြေးတင်းချောင်းစီးပွားရေးလုပ်ငန်းတွေလည်းအဟံတာဖြစ်ကုန်တယ် UNDP အစွေရခိုင်ပြည်နယ်မှာအငဘေးကြီးဆိုင်ရောက်နိုင်တဲ့လူဝန်20ကျော်အစာရေးစားပြက်လက်မှုနဲ့ကြုံရပါရှိတယ်2020ကအရောက်မှာရခိုင်ဒေသတွင်လိုအပ်တဲ့စားနပ်အိတ်ကနှစ်ဆယ်ရာခိုင်နှုန်းကိုပဲထုတ်လုပ်နိုင်တော့မယ်လို့ခမန်းသတိပေးကြောင်းဖော်ပြထားပါတယ်မြို့စပါဓာတ်မြေဩဇာမရှိတာနဲ့ရာသီဥတုဆူရမှုတို့အပြင်ဥယျာဉ်စွန်ထွက်ပြေးရသူတွေကစိုက်ပျိုးရေးလုပ်ငန်းကိုမလုပ်နိုင်တော့ဘူးလို့ဆိ ရိုဟင်ဂျာရဲ့ပါဝင်ဘဒုကွဲပြတဲ့လူမှုဆိုင်ဝန်အတွက်အထူးရေးထူထောင်ပေးတည်ဝင်ဖြစ်ဖို့အားထုတ်နေတယ်။ဒါပေမဲ့အေးရင်ဆိုင်နေရတဲ့ပဋိပက္ခတွေဟာအရေးဆိုတဲ့အာဆာရုကမြန်မာစစ်တပ်နဲ့ပူးပေါင်းနေတဲ့အတွက်လည်းပုံမှုဆိုးရပြင်းထန်နေတယ်။မောင်တော်မြတ်ပိုင်းဒီစခန်းတွေကိုရိုဟင်ဂျာစီသွေးကြွတွေအချိန်ပေါင်းများစွာတိုက်ခိုက်ခဲ့တယ်။သူတို့ဟာကော့ခ်ဆက်ဇာနဲ ပါဝင်လာရှိသလိုအတင်းကျဆူဆောင်ပြီးတိုက်ခိုက်နိုင်ရလဲရှိနေတယ်။တချိန်တည်းမှာပဲအိန္ဒိယဘက်ကလာတဲ့အထောက်ပံ့တွေလည်းအကန့်အသတ်ခံရရတယ်။အေပလဝသင်းပိုက်တာကိုမကျေနပ်တဲ့စင်ထရယ်ယန်လိုက်အဆိုဆိုရှင်ကိုခေါ်တဲ့ချင်းလူမျိုးစုဖွဲ့စည်းတစ်ခုကဂျပ်ဖြတ်ပေးပင်ထားတာဖြစ်တယ်လို့ဆိုပါတယ်။ဒီခိုင်မီဒီယာကငါဘေးပြဿနာဆောင်ရွက်နိုင်ရေးဟာအရေးကြီးတဲ့ဥစားပေးကိစ္ င်းထိုင်ကြဘူးရိုဟင်ဂျာပြဿနာကြောင့်လူစုစည်းင်းသွင်းခံထားရတဲ့ရခိုင်လူမှုအစိုင်းဝန်းအပေါ်နိုင်ငံတကာချင်းကပ်မှုအမြင်ကိုပြန်လည်ဆုံးသတ်ဖို့လိုအပ်တယ်ဝက်ပြမှုတွေရှိနေတဲ့ရခိုင်ကလူမှုအစိုင်းဝန်းတွေအကြား social cohesion လူမှုရေးသဟာဇာဖြစ်စေမဲ့အစီအစဉ်တွေကိုစဉ်းစားလှုပ်ဆောင်ဖို့လိုအပ်တယ်2017ကစပြီးဒေါ်လာ3000ချီသုံးစွဲခဲ့တာလဲဘာမှအရာမရောက်ဘူးဘယ်လိုမှရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းကလည်းစာနာမှုအကူအညီအတွက်ဒါမှမဟုတ်ညီညာရေးအတွက်မထီရောက်ဘူးကုလသမဂ္ဂအထူးသံတမန်ဂျူလီယာဘစ်ရှော့နေပြည်တော်တိတ်ဆိတ်သွားပြီးစစ်ကောင်စီအကြီးအကဲတွေနဲ့တွေ့ဆုံခဲ့ပေမဲ့အကူအညီကိစ္စရှေ့မတိုးနိုင်ဘူးတကယ်တော့ဒီစာနာမှုပြဿနာဖြစ်ရှင်ရဲ့အဓိကလမ်းကြောင်းဟာအေးခေါင်းဆောင်ပိုင်းနဲ့ထိတွေ့ဆက်ဆံရေးပဲဖြစ်တယ်ဘင်္ဂလားဒေ့ရှ်၊အိန္ဒိယတို့နဲ့အတူနိုင်ငံတကာရဲ့ဦးစီးဥဆောင်မှုနဲ့ရခိုင်အာဏာပိုင်တွေကတဆင့်ကူညီရမယ်။စာနာမှုဆိုင်ရာကဆူကြီးကိုမဖြစ်ရှင်းနိုင်ကြဘူးဆိုရင်တော့
ခိုင်ပြည်နယ်ကလူမှုဆိုင်ဝန်တွေဖေးကြီးပြပြမှုတွေဖြစ်လာနိုင်မယ်အဲ့ခါကြရင်တော့အလုံးအပြစ်တင်ခံကြရနိုင်မယ်လို့ဆောင်းပါရှင်ဒေးဗစ်မက်ဒီယာစင်ကသုံးသပ်ရေးသားထားပါခင်ဗျာကုဒ်ဘတ်ဒေါက်တာလောက်ပဲဖြစ်ပါတယ်နောက်တစ်ပတ်မှာဘယ်လိုများသုံးသပ်လာကြအောင်လဲဆိုတာကိုစောင့်မျှော်လိုက်ကြပါစေခင်ဗျာအားလုံးကိုကျေးဇူးတင်ပါတယ် ရေဒီယိုစီစဉ်တွေကိုလိုင်းတုံမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ဖန်ယူမှုနဲ့ကျမတို့ဗီအိုအေမြန်မာပိုင်းအင်တာနက်ဆာမျက်နှာနောက်တော့လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook ဆာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတုံမီတာနဲ့ဖန်ယူနားဆင်ခြင်းနဲ့သွားရရှင်နေနေတော့
ဗီအိုအေအမေရိကန်တန်ရဲ့အစီအစဉ်တွေကိုအားပေးကြရတဲ့အတွက်အထူးကျေးဇူးပါ။မှန်ကန်တဲ့သတင်းတွေကိုဗီအိုအေကတင်ဆက်ပေးနေပါတယ်ရှင်။မင်္ဂလာနံနက်ခင်းပါခင်ဗျာ။ဗီအိုအေအမေရိကန်တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဂျိုရုဆလောင်းကနေလူလူမိတ်ဆွေရုပ်သံ line ကဒါရိုက်ထုတ်လွှင့်နေတဲ့ကိညီတေသကိုတိတ်မကြခင်ကပဲကိုရန်တွားရောက်သတင်းယူခဲ့တဲ့မက်အင်ဂျင်နိုင်ကပြောပါတယ်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့အရတားထိခိုက်သေးဆုံးမှုတွေကိုကိုရန်တွေ့မြင်သတင်းယူခွင့်ရခဲ့တဲ့ VOA 1တို့သူမက်အင်ဂျင်နိုင်ရဲ့အတွေ့အကြုံတစ်ချို့ကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေကမေးမြန်းတင်ဆက်ထားတာကိုကြည့်ရှုနားဆင်ကြပါခင်ဗျာ
There's a path we must choose sometime. Gotta stand up and fight.
Mingla wa shin, view a myo thami kan na ga chu su ba de. Di de ba myo thami kan na go ro ne ne thu cha cha lo le pyo lo ya me tin ma de. Chuma ro ye di VOA wine do tu mat engine line ha so lo shin yin di pi ga de la bai tait ma cha kin la bai tung ga ma bo no. Di ne set ga ni bi ro ma di myama pi twin ne a thi la nat kai pre pak kha phit ni de niya de a thi twa bi ro ko dai ဒီခက်ခက်ခဲခဲကိုသတင်းယူခဲ့တာရှိပါတယ်ဆိုတော့ဒီတစ်ပတ်မှာတော့ကျွန်မသူ့ရဲ့အတွေ့အကြုံတချို့ကိုအမျိုးသမီးကဏ္ဍမှာတင်ပြပေးချင်ပါတယ်မန်ဂျင်နိုင်ရေမင်္ဂလာပါရှင်ဟုတ်ကဲ့မင်္ဂလာပါမက်ခင်ဖြူတွေဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့ဒါမန်ဂျင်ကပြီးခဲ့တဲ့ဩဂတ်စ်နဲ့စက်တင်ဘာလောက်ကပေါ့နော်ဒါတကယ်ပြည်တွင်းမှာလက်နက်ကင်ပြစ်ပတ်ခါတွေတော်တော်ကိုပြင သတင်းတွေယူခဲ့လဲဆိုရဲအတွေ့အကြုံလေးတွေပြန်ပြီးတော့မျှဝေပေးစီချင်တာပါ
ဟုတ်ကဲ့
ဆိုတော့အရင်ကဆိုလို့ရှိရင်တော့ဒါကျမတို့တွေကဒီ VOA ဆိုတဲ့အတိုင်းเนาะဒီအပြင်ပြပကနေပြီးတော့မှသတင်းတွေကိုရယူခဲ့ကြတာဖြစ်တယ်အခုတော့တကယ်ကိုကိုယ်တိုင်တကယ်ဖြစ်ပျက်နေတဲ့အခြေအနေတွေပေါ့เนาะအနည်းကကိုယ်တိုင်သွားပြီးတော့သတင်းယူရတဲ့အခါကျတော့ဘယ်လိုကွဲပြားမှုတွေကိုမြင်ရလဲရှင်အဲ့ဒါအရင်ပြောပြပါလား
ဟုတ်ကဲ့အဲ့တော့ဟိုကျမသွားခဲ့တာကကီနီပြည်နယ်ပေါ့နော်ကီနီပြည်နယ်ဆိုတော့ကျမကအဲ့ကိုဒီထိုင်းနယ်ဆက်ကနေပြီးတော့သွားခဲ့တာပါသွားခဲ့တော့ဒီဩဂုတ်ဒီလကုံပိုင်းပေါ့နော်အဲနောက်ဆုံးပတ်ကနေပြီးတော့ကျမစပြီးခီးစင်စားတယ်ကျမအဲ့မှာ3ပတ်လောက်ကြာတယ်ပေါ့နော်စက်တင်ဘာလမှာပြန်လာတာပေါ့လीဆိုတော့အဲအဲ့ဒီခီးစင်မှာဘလိုတွေဖြတ်တန်းခဲ့ရလဲမပြောခင်အဲ့ဆောဆောကဒီမက်ခင်ဖြူထွေးမေးတဲ့မိကုန်ဖြေရမယ်ဆိုလို့ရှင်ကျမတို့ကအရင်တော့ဆိုလို့ရှင်ဒီမှာထိုင်ပြီးတော့သတင်းတွေရေးတယ်ပေါ့နော်အာဒီရွာကိုစစ်ကြောင်းထိုးတယ်အဲလက်နက်ကြီးတွေနဲ့ပစ်တယ်အဲလေကြောင်းနဲ့တိုက်ခိုက်တယ်ပေါ့နော်အဲ့တော့ကိုကိုရိုင်းရောက်သွားတဲ့အချိန်ကျတော့အဲ့ဒီမှာကိုကိုရိုင်းပေါ့နော်အဲ့ဒီခါကိုခံစားရတာအရင်တော့ဒီမှာသတင်းတွေရေးပြီးတော့ပြောလိုက်ရတယ်ဒါပေမဲ့ကိုကိုရိုင်းအဲ့တည်းလဲရောက်လဲခါကျတော့ဟာကိုအိတ်နေတဲ့နေရာကိုအိတ်တဲထဲမှာအိတ်နေတဲ့နေရာမှာစစ်ကြောင်းကြီးဝင်လာလို့ရှင်ငါဘယ်လိုပြေးမလဲဟာလက်နဲ့ကြီးကြလာရောဘယ်လိုလုံးဝမလဲပေါ့နော်ဒါမျိုးတွေပေါ့တွေးပြီးတော့ကျွန်မတညာလုံးအဲ့လိုအိတ်မရတဲ့နေ့ကြီးလဲရှိခဲ့ပါတယ်ဆိုတော့ဒါကတော့ ကိုယ်တိုင်တွေ့ကြုံခဲ့ရတာပေါ့နော်အဲ့ဒီတော့ဖြစ်နေတာ
နဲ့ပဲအခုကကျတော့ကိုယ်တိုင်ကြီးဓာကြီးကိုကြုံတွေ့လိုက်ရတယ်လို့ဖြစ်သွားတာပေါ့နော်ဆိုတော့အတော်လဲဒါဆိုရင်ဟိုထိတ်လန့်မိပါပေါ့အသက်အန္တရာယ်စိုးရင်ရတာမျိုးရောကိုကိုကိုတွေးမိလား
ရှိတော့ရှိတယ်ဘာဖြစ်လို့လဲဆိုတော့ကင်နီပြည်နယ်မှာသူတို့ကမကြာခဏလက်နက်ကြီးတွေနဲ့လည်းပြစ်နေတယ်အဲနောက်ပြီးတော့ဒီဟိုတိုက်ပွဲတွေကလည်းရှိရဲတချို့နေရာမှာနောက်ဒီစစ်ကောင်စီစစ်တပ်စခန်းတွေကလည်းသူတို့ရှိနေသေးဆိုတော့လေအဲ့လိုစိုးရိမ်မှုတွေကရှိပါတယ်ဒါပေမဲ့တစ်ဖက်မှာကြတော့လေဒီကင်နီပြည်နယ်မှာရှိနေတဲ့ဒီတိုင်းသားလက်နက်ကိုင်ဖွဲ့တွေပေါ့နော်ဥမာဒီ KNDF တို့နောက်ကာလာလာတာတို့နောက်KA ပေါ့เนาะဆိုတော့ဒီတက်တွေကသူတို့ကနေပြီးတော့ جماعه တို့ဒီသူတို့ဒီနေတဲ့ဝင်ပြီးတော့သတင်းယူတဲ့သတင်းတောက်တွေပေါ့เนาะ جماعه တွေမဟုတ်ပါဘူးတခြားနိုင်ငံသားသတင်းတောက်တွေလည်းရှိပါတယ်ဆိုတော့သူတို့ရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့သူတို့ကတာဝန်ယူပေးပါတယ်ရှင်
ဆိုတော့သတင်းတွေရယူနိုင်အောင်တော့အဲ့ဒီမှာရှိတဲ့အဖွဲ့အစည်းတွေကကူညီပေးတဲ့သဘောပေါ့လေ
ဟုတ်ပါတယ်ဟုတ်တယ်ဒါပေမဲ့အဲ့လိုမျိုးကင်နီပြည်နယ်ကိုစပြီးတော့သတင်းယူရတော့မယ်ဆိုရင်တော့ جماعه တို့ကသူတို့ရဲ့အမကင်နီပြည်ဒီဂျာကာလာအုပ်ချုပ်ရေးကောင်စီလိုမျိုး IEC ကို جماعه တို့တရားဝင် جماعه တို့အကြောင်းကြားရတယ်သူတို့ရဲ့ဟိုတက်မှတ်ထားတဲ့ပုံစံလျှောက်လာလို့ပေါ့နော်အဲ့ဒါကိုကျမတို့ဖြေရတယ်ကျမတို့ဘယ်သတင်းဌာနကဘယ်နေရက်လောက်ကျမတို့အိမ်မှာနေမယ်ကျမတို့သတင်းယူမယ်ဆိုတဲ့ဟာမျိုးနဲ့သူတို့အဲ့လိုမျိုးပေါ့နော်သူတို့ဒီပုံစံအောင်ကျမတို့ဖြေရပါတယ
်ကျွန်တော်ကကျမသတိထားမိတာကမင်းချင်းရောက်နေတဲ့ကာလမှာကိုပဲဒါလေချောင်းကနေပြီးတော့ဘုံကျဲတာနှစ်ကြိမ်ထက်မနည်းရှိမယ်လို့ထင်တယ်။နောက်ပြီးတော့ဒီတိုက်တဲ့ခိုက်တဲ့ဟာတွေလည်းဆွဆွလည်းမင်းချင်းပြောတယ်ကြားနေရတယ်ပေါ့နော်ဒါတွေကဆိုတော့အဲ့ဒီမြေပြင်မှာတွေ့ရတဲ့အခြေအနေရရောတကယ်တမ်းကျမတို့ဒီသတင်းမီဒီယာတွေမှာပေါ်ပြနေတာတွေကတကယ်တော့လုံလုံလောက်လောက်တကယ်အခြေအနေတွေကိုခြုံငုံမိပါရဲ့လား။ကိုကိုတိုင်းသွားလိုက်တဲ့အခါကျတော့မှပေါ့နော်မြင်ရတဲ့အခြေအနေရောဘယ်လိုရှိလဲအဲ့ဒါလည်းနည်းနည်းပြောပြပါ
။ဟုတ်ကဲ့ဒီအဝေးကနေပေါ့နော်အခုလှမ်းပြီးတော့ကျမတို့သတင်းတောက်တွေဗီအိုမြန်မာပိုင်းရဲ့သတင်းတောက်တွေတမချားသတင်းတွေကဒီဟိုဘယ်လိုပြောမလဲသူတို့ဒီအဲ့လိုတိုက်ခိုက်မှုတွေဘုံကျဲမှုတွေကိုလောက်တာတော့ဖြစ်ပါတယ် cover ပေါ့နော်သူတို့ပြည့်ပြည့်စုံစုံတင်ပြနိုင်မှာဒါပေမဲ့ကိုယ်တိုင်ရောက်သွားတဲ့အခါထူးခြားချက်ကတော့ဥမာကျမကဒီဖဲခုံမှာရှိတယ်ပေါ့နော်စစ်ပေးဆောင်ဒီဘန်ကောက်စစ်ပေးဆောင်ဒုက္ခသည်စခန်းကိုရောက်သွားတော့သူကညကဘုံကျဲသွားတယ်နောက်တနေ့ကိုယ်တိုင်သွားကြည့်တဲ့အခါမှာဒီလိုဘုံဆံအခွန်နေနောက်ပြီးတော့ဒီဘုံကြောင့်တိတ်ဆုံးသွားတယ်ပေါ့နော်တိတ်ဆုံးသွားတဲ့လူတွေဒဏ်ရာရတဲ့သူတွေကိုကိုယ်တိုင်တွေ့ရမြင်ရဟိုမေးမြန်းခွင့်ရတာပေါ့နော်မိသားစုတွေထိခိုက်ကြေကွဲရတာအပြက်စီးတွေမြင်ရတဲ့အဲ့ဒီမြင်ခွင့်ကတော့တကယ့်ကိုစိတ်မကောင်းစရာပေါ့နော်တော်တော်လေးဖြစ်ပါတယ်နောက်ပြီးတော့လေဒါကိုယ်တိုင်မျက်မြင်သက်သေတွေ့ရတာပေါ့နော်အခုလို့ဟိုကျမတို့ကဟိုစစ်ကောင်စီကပုံကျဲသွားတယ်ဆိုတာမျိုးပြောနေရတဲ့အထက်ကိုယ်တိုင်သွားတဲ့အခါမှာဒီလိုအရက်သားတွေအထူးသဖြင့်စစ်ဘေးဒုက္ခတွေစခန်းလိုဟာမျိုးတောင်မှသူတို့ကမချမ်းပဲနဲ့ဒီလေချောင်းကနေပြီးတော့ပေါ့နော်ရရဆက်ဆက်အဲ့လိုပုံကျဲတိုက်ခိုက်တယ်ဆိုတာကိုယ်တိုင်တွေ့ရတဲ့အခါကျတော့လေတကယ်ကိုဟိုကျမသတင်းတောက်တယောက်နေနဲ့လေတကယ်စိတ်နှလုံးကိုဘယ်လိုပြောရမလဲကြေကွဲရတဲ့ခံစားချက်မျိုးခံစားရပါတယ်ဟုတ
်နော်ဆိုတော့နောက်ခုကမန်ကြီးကဘာဖြစ်တာကိုကအမျိုးသမီးသတင်းတောက်တယောက်လေးနော်ဆိုတော့သတင်းတောက်တွေထဲမှာအမျိုးသမီးသတင်းတောက်တယောက်အနေနဲ့တကယ်ကိုဒီလိုမျိုးဟိုစစ်မြေပြင်လို့ပြောလို့ရတဲ့နေရာလို့ဖြစ်နေတာပေါ့နော်လက်နက်ကန်ပြပခါပြင်းထန်ဖြစ်တဲ့နေရာထဲမှာကိုကလည်းရောက်သွားတဲ့ဆိုတဲ့ခါကျတော့အဲ့လိုနေရာမျိုးမှာတခြားအမျိုးသမီးသတင်းတောက်တွေလည်းရှိကောင်းရှိနိုင်ပါတယ်ဆိုတော့အမျိုးသမီးသတင်းတောက်တွေတော့ကောဒီလိုသတင်းသွားရယူဖို့ကအခက်အခဲတွေဘယ်လောက်ရှိတယ်လို့ပြောလို့ရမလဲမန်ကြီးကိုယ်တိုင်အောင်ကြုံခဲ့ရတဲ့အခက်အခဲရှိတယ်ဆိုလို့ရှင်ပြောပြပါအောင်ရှင
်ဟုတ်ကဲ့ဟိုသတင်းသမားတွေအနေနဲ့တော့အဲ့လိုပဋိပက္ခဖြစ်တဲ့နေရာမှာသတင်းသွားယူရတာတော့အန္တရာယ်များပါတယ်တကယ်တမ်းတော့အန္တရာယ်တော်တော်ကြီးတယ်အဲဆိုတဲ့ခါမှာတခါဒီဒေတာကန်ဒီဘက်ကတုံ့ပြန်မှုကလည်းအရေးကြီးတယ်ကိုရီသတင်းတောက်တွေပေါ်မှာယုံကြည်မှုရှိမရှိဆိုတာလည်းအရင်အရေးကြီးတယ်အဲ့လိုမျိုးပေါ့နော်ဟိုကျမကတော့ VOE သတင်းသမားတယောက်အနေနဲ့သွားတဲ့ခါကျတော့တကယ်ဟိုဒေတာကန်ဒီက VOE ဆိုရင်သူကတည်နေကြတယ်ဥမာကျမဆိုလဲအခုလူကိုယ်တိုင်မြင်ရတယ်အခုကြာမှာပေါ့နော်ဆိုတော့သူတို့ရဲ့ဒီကျမတို့သတင်းဌာနပေါ်ယုံကြည်ချက်နဲ့ဟိုကျမတို့ဒီပေါ့သတင်းတောက်ကျမတို့ကသူတို့သတင်းတွေကိုသူတို့ရဲ့အခြေအနေတွေကိုမှန်မှန်ကန်ကန်ပြောပြနိုင်နေဆိုတော့သူတို့ရဲ့ယုံကြည်မှုနဲ့ကြတော့တော်တော်လေးဟိုကျမအတွက်ကတော့ဟိုလုံခြုံမှုအနေထားတော့ရှိတယ်ပေါ့လေဒါပေမဲ့ဟိုတကယ်တမ်းကျတော့ဥမာသူတို့ဒီလိုဟိုကိုမသိတဲ့နေရာကိုကိုရောက်နေတဲ့အချိန်မှာဟိုသတင်းယူရတာတော့ကို့အချိန်မီဘယ်ကနေဘလို့ဟိုအန်ဒီရဲ့ဖြစ်လာနိုင်မလဲဆိုတာတော့ဟိုအမြဲစဉ်းစားနေရတာပေါ့နော်ဒါပေမဲ့လေတကယ်တမ်းကျတော့ကီနီပြည်နယ်မှာကလက်ရှိဒီဟိုကျမရောက်ခဲ့တဲ့နေရာတွေကတကယ်ဟိုကီနီကမှာရှိတဲ့ဟိုလက်နက်ကင်တပေါင်းစုတွေဟိုထိန်းချုပ်ထားတဲ့နေရာတွေဆိုတော့ဟိုရေပုံရအဖြစ်တော့ လုံးချုံပါတယ်ဟိုပြောရမှာပေါ့နော်ဒါပေမဲ့ဒီလိုမျိုးပေါ့တခြားသတင်းသမားတွေဥမာလူသိမသိသေးတဲ့သတင်းသမားတွေသတင်းဌာနတွေအတွက်ကြတော့အခက်အခဲရှိနိုင်တယ်ဘာလို့ဆိုလူတွေရဲ့ယုံကြည်မှုနဲ့တုံ့ပြန်မှုကလည်းလိုအပ်တဲ့ခါကြတော့လေ
ဒါပေါ့သတင်းသမားဟုတ်ရဲ့လားတခြားဘာသူဖြစ်နေမလဲဆိုတာမျိုးနဲ့တို့ကတော့နည်းနည်းလေးပို့ပြီးခက်ခဲမယ်ထင်တယ်နော
်အဲ့ဒါတော့ဟုတ်ပါတယ်သတင်းသမားတွေအတွက်တော့လေတော်တော်လေးအဲ့ဒါကတော့တော်တော်လေးရင်ဆိုင်ရတဲ့ခက်ခဲပေါ့နော်တို့တွေကျွန်မကကြတော့ VOE နဲ့တို့သိနေတဲ့ခါကြတော့ကိုရောက်သွားတဲ့အချိန်မှာလိုလိုချင်းချင်းလိုလိုလားလားနဲ့တို့တုံ့ပြန်ပြောဆိုကြတယ်အဲတော့ပြောချင်တဲ့လူတွေရှိတယ်တခြားသတင်းသမားတွေအနေထားကြတော့ဥမာဟိုလူသိမသိဘူးဆိုရင်တို့အတွက်အခက်ခဲတွေကအများကြီးရှိပါတယ်
အများကြီးရှိနိုင်တာပေါ့နော်မင်းချင်းနိုင်အဲ့သွားတဲ့အချိန်မှာလည်းဒါတွေးဆုံမေးမြန်းတာတွေအများကြီးလုပ်ခဲ့တယ်ဒီအထဲမှာကရင်ဒီအမျိုးသမီးတွေလည်းတွေ့ပါတယ်ဆိုတော့အဲ့ဒီမှာဟောဒီအမျိုးသမီးတွေအနေနဲ့ဟောဒီလှုပ်ရှားမှုတွေမှာဘယ်လောက်ထိပါဝင်နေကြတယ်လဲတို့ရောဘယ်လိုတွေ့ခဲ့ရလဲပြောပြပါအောင်လား
အော်ကျွန်မအဲ့ဒီမှာဒူးဒူးချတွေ့ရတာပေါ့နော်ဒီသူတို့ကင်နီတဲမှာရှိတဲ့လက်နက်ကိုင်ဒီဒေါ်လာရေးအဖွဲ့တွေတဲမှာဆိုလို့ရှိရင်အမျိုးသမီးငယ်တော်တော်များများရှိရဲကျွန်မတွေ့ဆုံမြင်မြန်ခဲ့တဲ့ဒီအမျိုးသမီးတဦးဆိုလို့ရှိရင်သူကအသက်ငယ်ငယ်လေးနဲ့ဟိုစနိုက်ပါပေါ့နော်သူပြစ်နိုင်နေဆိုတော့နောက်တစ်ယောက်ကကြတော့ဒီဥမာသူကအခုဆိုရင်ဟိုဟာလောက်ပဲရှိုံမဲ့10တန်းပေါ့နော်10တန်း12တန်းဒီအထက်တန်းကျောင်းသူပဲရှိသေးတယ်ဒါပေမဲ့သူဒီစစ်တနံကိုလာတက်ပြီးတော့သူဒီစီရေးမှာပါဝင်နေပါတော့ဆိုတော့ကျွန်မတို့အင်တာဗျူးတဲ့အခါမှာတော့တို့တွေကဒီတို့အတွက်မလုံခြုံတော့ဘူးเนาะဒီအခုကင်းဒီပြည်နယ်မှာရင်ဆိုင်နေရတဲ့အနေအထားစစ်ကောင်စီနဲ့တိုက်ပွဲတွေဖြစ်နေရတဲ့အနေအထားမှာတို့ကိုယ်တိုင်ကတို့အနာဂတ်အတွက်တို့ပါဝင်ပြီးတော့ပေါ့เนาะအဓိကတော့တို့ကဒီ Federal ပြည်ထောင်စုပေါ်ပေါက်ရေးပေါ်မှာတို့မှာယုံကြည်ချက်အပြည့်အဝရှိတယ်ဆိုတာမျိုးလဲဟိုပြောပါတယ်ဆိုတော့ဒီလိုမျိုးမှာပေါ့เนาะတို့ဒီလက်နက်ကင်လမ်းစဉ်ကိုတို့ရွေးချယ်တယ်ပေါ့လေဒါမျိုးလဲတို့ပြောပြကြတယ်ဒါမျိုးတွေတို့ကြော်လွှားရင်ဆိုင်ပြီးတော့အနာဂတ်တို့ပြည်နယ်အတွက်ပေါ့เนาะတို့ဒါဆက်ပြီးတော့ရပ်တည်နေတဲ့အနေအထားဆိုရင်တော့ဟိုတော်တော်လေးဟိုအားရဖို့ကောင်းတယ်ဒီကင်းဒီမျိုးသမီးတွေဟာတော်တော်လေးဟိုဘယ်လိုပြောမလဲစိတ်သက်ခိုင်မာတယ်ပေါ့เนาะဒါမျိုးတော့ကျွန်မတွေ့ခဲ့ရပါတယ
်တကယ်ကိုကျန်ကံပြီးတော့ဆက်ပြီးတော့နော်ပြိပခါရီချားထဲမှာရှင်တန်နေရတဲ့ပွားတွေကလွယ်ကူမယ်လို့တော့မထင်ပါဘူး။ဒီလိုအခြေအနေတွေကိုလည်းမနိုင်ကျင်နိုင်လဲကိုယ်တိုင်တွေးပြီးတော့မှကိုယ်တိုင်သတင်းသွားယူခွင့်ရတယ်ဆိုတာလည်းဒါအင်မတန်ဝမ်းပါပဲဒါထူးထူးခြားခြားကိုလှုပ်ဆောင်နိုင်ခဲ့တာလို့လည်းထင်ပါတယ်။ကျေးဇူးတင်ပါတယ်အခုလိုမျှဝေပေးတဲ့အတွက်။ဟုတ်ကဲ့
။ဘက်ကင်ပြူတွေတင်ဆက်ပေးကြတာပါ။ခုတစ်ခါတော့တူတာဆုံလင်အမေရိကန်တခွင်အစီအစဉ်ကိုအလဲပေးကြရအောင်ပါ။စာပြေလုပ်ငန်းနဲ့မနီးဆက်ခဲ့ပေမဲ့လည်းမြေအေကရာချီဝယ်ပြီးတဲ့နောက်မြန်မာတွေစိတ်နှစ်သက်စွာစားသုံးကြတဲ့ချင်းမောင်ပင်ပါဝင်တခြားဟင်းသီးရွက်မျိုးစုံစတင်စိုက်ပျိုးနေပြီလို့ရိုးစိုက်ပျိုးရေးချံပိုင်ရှင်စတီဗန်ယိုးကပြောပါတယ်။ဒါ့အပြင်စိုက်ပျိုးရေးနဲ့ဆက်နွယ်ပြီးတော့အပန်းဖြေလာရောက်နားနေနိုင်အောင်စီစဉ်ထားတာအပြင်ဂီတာပွဲတွေနဲ့ဖျော်ဖြေအစီအစဉ်တွေကိုလည်းကောင်းတဲ့ဖော်သွားမယ်လို့သူကပြောပါတယ်။ကိုအောင်ဆက်သွယ်မေးမြန်းထားပါ။နားဆင်ကြည့်ရှုကြပါခင်ဗျာ။
โอเคคุณสตีฟานยูอะกูดีเท็กซัสฮิวสตันมาป้อเนาะคุณสตีฟานยูก็แชมเอกตลอดๆแมๆเวပြီးတော့มีดีซาบินตีบินนี่ป้อเนาะอดิกไซปิ้วนี่เลยဆိုပြီးတော့ตีอ่ะบาร์เลยสรอกဟိုဒီလိုစိုက်ပျိုးရေးလုပ်ဖို့အတွက်ဘလို့စိတ်ကူးလေးရခဲ့ဆိုတော့အရင်စပြီးတော့ပြပြပြောလာ
โอเคပါကွန်ဒီစစ်စဲစစ်ပြတဲ့ချေစစ်ချက်ပါငင်္ဂါပါဆယ်စပ်ရစပ်ပြတဲ့ချောင်းခင်းကတော့ကျွန်တော်ရဲ့ background ကတော့ကျွန်တော်က CPA ကျွန်တော် real estate မှာ specialize လုပ်ထားတဲ့ CPA တယောက်ဖြစ်တယ်။ဒါကြောင့်နောက်ပိုင်းကျွန်တော် real estate investment တွေလုပ်တဲ့အခါမှာကျွန်တော်အမြင်ကြီးရဝယ်ဖြစ်တယ် investment တစ်ခုနေတယ်။အဲ့ဒီ investment ဝယ်တဲ့အခါမှာဒီ land ကို income producing property တစ်ခုဖြစ်ပေါ်တဲ့ဘယ်လို land ကို hack လုပ်လဲလို့စဉ်းစားတဲ့အခါမှာ conversion ကတော့ဒါနဲ့၃မျိုးကျွန်တော်ပထမဆုံး account ဖြစ်ပေါ်တယ်အဲ့ဒီတော့မျိုးပထမတစ်ခုက agriculture ဒုတိယတစ်ခုက agri tourism တတိယတစ်ခုကတော့ agri entertainment agriculture နဲ့ပတ်သက်လို့ကတော့ generation site နဲ့ဝင်ရလောက်တယ် agri tourism နဲ့ကတော့သူတို့လူတွေလာပြီးလက်ပတ်လို့ရတယ်ကျွန်တော်တို့ farm ကိုနောက်ပြီးတော့ဒီ farm မှာသူတို့ glamping ပေါ့ glamping ဆိုတော့ glamorous camping သူတို့ camping လုပ်လို့ရတယ် farm sale လုပ်လို့ရတယ်နောက်ဆုံးကတော့ agree entertainment ဆိုတော့ကျွန်တော် ranch မှာ party လုပ်မယ် afro ရှိမယ် rodeo ရှိမယ်ပြီးတော့ barbecue festival ရှိမယ်နောက်ပြီး live stage show ရှိမယ် drive movie theater စသဖြင့်ဒီလုပ်ငန်းလေးတွေကျွန်တော်ဆက်လက်ပြီး account ပေါ်ပါမယ်လို့စဉ်းစားရပါတယ်
ဟုတ်ကဲ့ဆိုတော့ဒီ site ပြောရေးအခုစလုပ်တယ်ဆိုတဲ့အခါကျတော့ဟိုဘလို့အတီးနှံမျိုးတွေကိုစပြီးတော့ site ပါလဲ
ဟုတ်ကဲ့ကျွန်တော်တို့ပရမစားတဲ့အခါကတော့ကျွန်တော်တို့ရဲ့ရွေးချက်ကတော့ cultural specialty crop เนาะကျွန်တော်တို့ဒီ tropical plants တွေကျွန်တော်တို့တိုင်းပြည်မှာစားခဲ့တဲ့အတီးအနှံပင်တွေပေါ့နောက်ပြီးတော့သုံးမျိုးကိုကျွန်တော်တို့ specialize လုပ်ဖို့စိတ်ကူးထားပါတယ်ဒီကတော့ Asian ပြီးတော့ African now Central American so ပရမစားအစီအလင်းတွေကျွန်တော်တို့တိုင်းမှာစားခဲ့တဲ့စသည်ဖြင့် Subo Weda Ayong Bu Chemang Pinzen Jangalon B Zeppelin စသည်ဖြင့်ပေါ့အစုံပေါ့နော်စတဲ့နိုင်ငံတွေဒီမျိုးစီရတဲ့ဟာကိုမြန်မြန်ဆဆ mass production အနေနဲ့ဆက်လက်ပြီးဆောင်ရွက်တော့ပါမယ
်ဟိုအထူးသဖြင့်ပေါ့နော်မြန်မာတွေစားကြတဲ့ဒီအတီးရွက်တွေကိုစပြီးတော့စိုက်နေရဆိုတဲ့အခါကျတော့ဟိုဘလောက်ဧကအပေါ်မှာစိုက်နေတာပါလဲတော့ဒီခြံရဲ့အခြေအောက်ဘလောက်လောက်ရှိပါလဲ
ဟုတ်ကဲ့ခြံကတော့ကျွန်တော်3ခွက်ရှိပါတယ်ပထမဆုံးကျွန်တော်2ခွက်ကဧက50နဲ့ဧက40ရှိတယ်နောက်တစ်ထပ်ပြီးတော့ပေါင်းတာဧက30ဆိုတော့စုစုပေါင်းရာကျော်ရှိပါလားဒါနဲ့အခုခြံစတာကတော့ကျွန်တော်ဧက20လောက်နဲ့ကျွန်တော်စပြီးတော့ production စလုပ်ပါမယ်
ဟိုမြန်မာတွေစားတယ်เนาะဟိုအခုလို့ပေါ့ဒီအတီးအရွက်တွေဟင်းသီးဟင်းရွက်တွေကိုစိုက်တယ်ဆိုတဲ့အခါကျတော့ဟိုဘယ်လိုပုံစံမျိုးနဲ့ဖြန့်ချီမယ်ဆိုပြီးတော့စိတ်ကူးထားပါလဲ
ဟုတ်ကဲ့ကျွန်တော်တို့တော့ဒီ channel အခြေဝင်းပေါ်မူတည်ပြီးတော့ကျွန်တော်ကစိုက်ပြုံးမယ်လို့ဆုံးဖြတ်တဲ့အခါကျတော့ scale တစ်ခုစဉ်းစားရအောင်ဆိုတော့ကျွန်တော်တော့ဒီအကြီးရှိတဲ့ကြား commercial scale တစ်ခုကျွန်တော် set up လုပ်ဖို့စိတ်ကူးထားတယ်ဒါကြောင့်ကျွန်တော်တို့ကစပြီးမလွတ်ခင်ပါကျွန်တော်ဒီ token မှာရှိတဲ့ wholesale distribution center နဲ့ကျွန်တော်တွားပြီးတွေ့ကျွန်တော် plan ကိုချပြရအောင်ဒါဆိုရင် example ကျွန်တော် take it ဒါဒီပိုင်းနောက်ကလည်းကျွန်တော်ဒီမှာ non profit organization တွေရှိတယ်ဒီလို food help food pantry တို့ plan for budget နောက် food pantry စသဖြင့်ကျွန်တော်ကိုယ်စီရလေဒီကျွန်တော်ဒီ channel မှာထွက်တဲ့ပြီးနာပရိုဆက်ကတော့
အခုလောလောဆယ်မှာဒီခြံတွဲဒီဟင်းသီးဟင်းရွက်တွေကိုဘယ်လိုပုံစံမျိုးနဲ့ဟိုဘဲပြည်နယ်တွေကိုစပြီးတော့တင်ပို့နေပါပြီလဲ
ဟုတ်ကဲ့ကျွန်တော်တို့ပထမဆုံးအနေနဲ့ကတော့ကျွန်တော်တို့ခုမှစတဲ့ကြာအရေးကြီးတဲ့ factor တစ်ခုကတော့ community supported agriculture တို့ကမှ CSA လို့ခေါ်တယ်ဆိုတော့ local တွေ support ကိုရင်းနိုင်ငံနဲ့တာဝန်ပေးနေရပြီးတော့မှကျွန်တော်တို့ကနောက်ပိုင်း online ကနေဆက်သွားဖို့ကျွန်တော်ရည်ရတာခုလောလောဆယ်ကတော့လူတွေ local community တွေလာပြီး channel မှာလာနိုင်တယ် upic လာလို့နိုင်တယ် online anywhere နိုင်တယ်စာမိကျွန်တော်နောက်ပိုင်းဆက်ပြေးတဲ့အခါကျလို့ရှိရင် logistics man ကြီးဆိုရင်ကျွန်တော်တို့ United States တစ်ခုလုံးကိုကျွန်တော်ပြန်ဖို့စိတ်ကူးရပါတယ်။ဆိုပြန်ပြန်တဲ့အခါမှာကျွန်တော်တို့ online ကနေစာရိုက်ကဖြစ်တော်လကောင်းဒါမှမဟုတ် air cargo နဲ့ဖြစ်တော်လကောင်းလက်လက်ဆက်ဆက်အပြီးရ fresh ခုနလို shipment ကိုကျွန်တော်လုပ်ဆောင်မှုစီမံလာပါတယ
်။ဟုတ်ကဲ့ဆိုတော့ဒီထဲမှာလေခုနကပြောတာဒီ African တွေစားတဲ့အတီးအရွက်ဒီလဲဆိုင်တယ်ဆိုတဲ့အခါကျတော့ဆိုတော့ဈေးကွက်ကတော့ဘလောက်ကြီးပါလဲ
Okay African market ကတော့အများကြီးကတော့ Nigeria Southern community စားတယ်ဟာသူတို့လည်းချက်မောင်ရွက်ကိုထပ်ထိုင်ချာကျတယ်ကျွန်တော်တို့ Burma community ရယ် Indian community ရယ် Nigerian community ရယ်ဒီဒီကရွက်ကိုစားတော့တို့တွေကျွန်တော်တို့ American တွေလည်းသူတို့ချက်မောင်ရွက်အတီးကိုစားတယ်သူတို့ဒီသူတို့ IC လောက်တယ်နောက်ပြီးသူတို့ရုပ်လောက်တယ်ဆိုတော့ကျွန်တော်တို့ဒီ distribution center ကိုကျွန်တော်သွားဆက်တဲ့အခါမှာသူတို့ကျွန်တော် hibiscus လို့ပြောတဲ့အခါကျတော့သူတို့အရွက်ကိုသူတို့မမြင်သူတို့အပင်းကိုမြင်တယ်ဒါကြောင့်ခုနလိုပေါ့အပင်းတစ်ပင်းလုံးမှာသူ့ရဲ့အရွက်ကနောက်ပိုင်းအပင်းနောက်ဆုံး season ကုန်ကနေကြလို့ရှိရင်သူတို့အပင်းတွေပါထွက်တဲ့အတွက်ကြောင့်ဒီချမောင်ပင်ကဘာပဲပြောပြောဒီကျွန်တော်လောက်ရတာကြိုက်တယ်လို့ခေါ်ပါနော်တစ်ပင်လုံးအတွက်ခဏတော့ဘယ်လိုကောင်ရောင်းချလိုက်ရ
ဒီခြံထွက်တီးနံနေရနေပြီးတော့ဘယ်လိုအကျိုးအမြတ်တွေရမယ်ဆိုပြီးတော့ဟိုလောလောဆယ်မှာခံမှန်းထားပါလဲ
ဟုတ်ကဲ့ ကျွန်တော်တို့မြေကြီးပိုင်တဲ့အတွက်ကြောင့်ဒီခုနကကျွန်တော်က Eco Producing တခုအနေနဲ့ Agriculture Farming ကိုလုပ်တဲ့အခါမှာဒီပဲနည်းနည်းတော့ရင်းရပါနော်။ဒါနဲ့ demand ရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကလည်းဒီ Agriculture ကိုစားခဲ့ခြင်းဖြစ်တယ်။အခုကကျွန်တော်တို့ဒီ Cultural Specialty Crop ကပြုရချင်မှောင်ရပါနော်။မလကီယာပြုံညဂွေရာပင်စိမ်ဒါရတော်တော်ကြီးကိုဒီမန်းလည်းရှိပါတယ်။ကျွန်တော်တို့ထွက်တဲ့ဟာလဲသူတို့ဒီက distribution center တွေနဲ့ကျွန်တော်တို့ဗမာ community ကလည်းစိတ်ဝင်စားမှုရှိတဲ့အတွက်ကြောင့်ဒီ income producing တွေကိုအဆင်ပြေမယ်လို့ကျွန်တော်မျှော်လင့်ပါတယ
်။စိုက်ပျိုးကြံတချံထူထောင်ဖို့အတွက်ဘာတွေလိုအပ်တယ်လဲအစိုးရကောဘာတွေကူညီပေးလဲဆိုတာကိုဒီဇင်ဘာလ6ရက်နေ့မှာတင်ဆက်ပေးမယ်သုတဆောင်လေအမေရိကန်တခွင်အစီအစဉ်မှာတင်ဆက်ပေးတော့မှာတင်ဆက်ပေးဦးမှာပါခင်ဗျာ။ခုတော့သိပ္ပံနဲ့နှီးပညာကဏ္ဍရဲ့အလဲရောက်လာပါပြီ။စက်နဲ့လူသားဆက်သွယ်ပြောကြလို့ရတဲ့ AI model တစ်ခုဖြစ်တဲ့ ChatGPT ဆိုတာပါလေ။သူ့ကိုဘယ်လိုတိဆောက်ထားတယ်ဆိုတာကို NetTech ထိုင်းမျိုးသား Electronic နဲ့ Computer နှီးပညာဌာနက AI သုတေသနပညာရှင်ဒေါက်တာရဲကျော်သူကိုဒေါက်ခင်မျိုးသက်မင်းမြန်းတင်ပြထားပါရခင်ဗျာ
။ Artificial Intelligence ပါပေါ့နော်။ AI များဆိုလို့ရှိရင်လူတိများပြီးတော့ဘောနော်ခေစားနေတာ ChatGPT ပါဆိုတော့ ChatGPT အကြောင်းကိုသိကြလို့ပါအဲ့ဒါဘာလဲရှင်းပြပေးပါရှင
်ဟုတ် ChatGPT ဆိုတာတကယ်တော့ကျွန်တော်တို့အနေနဲ့နားလေတာကတော့ large language model ပါအလွယ်ပြောရရင်တော့ chatting လုပ်ပေးနိုင်တဲ့ GPT model ပေါ့ generative pre trained model ပေါ့နိနော် generate လုပ်တဲ့ model ပေါ့အဲ့တော့ကျူပြီးတော့ကျွန်တော်တို့ model အကြီးကြီးကိုစောက်ထားမယ်။အဲ့ဒီ model ကိုသုံးပြီးတော့ကျွန်တော်တို့ခိုင်းနေတဲ့အလုပ်တွေကိုခိုင်းမှာပေါ့။မျိုးစုံလုပ်လို့ရအောင်တော့ဥပမာကျွန်တော်တို့သိနေတဲ့မျိုးကိုမေးတာမျိုး survival shape ကိုထည့်လိုက်ပြီးတော့နောက် sign တွေကိုထည့်လိုက်ပြီးတော့အဲ့ဒီဟာကိုကျွန်တော်တို့အချင်းချုပ်နောက်ဖြေခိုင်းတာမျိုးဒါမှမဟုတ်အင်္ဂလိပ်စာနဲ့ပြီးမြန်မာစာကိုဘာသာပြန်ခိုင်းတာမျိုးအဲ့ဒီမျိုးအလုပ်တွေအများကြီးခိုင်းလို့ရတဲ့ language model အကြီးစားပါဗျာ။ဘယ်လိုရှင်းရလို့ရှင်
။ဒီ language model အကြီးစားဆိုတာဘာလဲပေါ့နော်။အဲ့ဒီဥစ္စာလေးကိုနည်းနည်းရှင်းပြပေးပါဒီ language model ဆိုတာဘာလဲဆိုတာ
အဲ့တော့ language model ဆိုတာကအလွယ်ဆုံးပြောရလို့ရှင်တော့ကျွန်တော် self scale language model ကစပြောရမှာပေါ့လေ self scale language model ဆိုတာကတော့ကျွန်တော်တို့လွန်ခဲ့တဲ့နှစ်20 30လောက်ကလောက်လာခဲ့ကြတာဆိုတော့ self scale language model ဆိုတာဘာလဲဆိုရင်တကယ်တော့ true sense မဟုတ်ပါဘူးဒီကကျွန်တော်ခုနကပြောလို့ပဲကျွန်တော်တို့မှာ corpus ဆိုတဲ့ data တွေအများကြီးရှိမယ်စာအုပ်တွေပေါ့နော်ရိုက်ထားတဲ့စာအုပ်တွေအကြောင်းလိုက်အများကြီးရှိမယ်တန်းလက်ရှိပြီးရှိမယ်အဲ့ဒီစာအုပ်တွေရဲ့အတွဲတွေပေါ့နော်စလုံးဖြတ်ထားဆိုရယ်စလုံးအတွဲတွေပေါ့တကယ်လို့ကျွန်တော်တို့ဝနာဖြတ်ထားမယ်ဆိုလို့ရှင်ရယ်ဝနာအတွဲတွေပေါ့အဲ့ဒီအတွဲတွေကဘယ်နှခါပါတယ်ဆိုတော့ frequency နဲ့ကျွန်တော်တို့ကဖြစ်နိုင်ခြေကိုတွက်ထားတာပေါ့နော်တင်ချာစကားနဲ့ပြောမယ်ဆိုတော့ကျွန်တော် log probability တွက်ထားတာပါအဲဒီလိုမျိုးအတွဲတွေပေါ့နော်အဲလို့တွက်ထားတာပါတွက်ထားတဲ့ဟာကတကယ်ကတော့ဒါ self scale language model ပါပဲမြန်မာနော်စလုံးချို့ထည့်ရလို့ရှင်နောက်လာမယ့်စလုံးကဘာလဲဆိုတော့ command နဲ့အလုပ်က language model ရဲ့အဓိကအလုပ်ပါပဲအဲ့တော့အရင်ဆုံးကျွန်တော်တို့ language model ဆိုတာဘာလဲဆိုတာကိုဒီမှာအလွယ်နားလည်အောင်ရှင်းရလို့ရှင်ကျွန်တော်တို့ size လိုက်တယ်ဥပမာဟိုးရှိရှိတုံးကဆိုရိုက်လို့ရှင်နောက်ကလာပါ binary ဆိုတာလာမယ်ဆိုတဲ့ဟာမျိုး command လာပေါ့အဲ့ဒီ command နဲ့လောက်ကတကယ်တော့ language model ကလုပ်တဲ့အလုပ်ပါအဲ့လိုမျိုး share ပေးလိုက်တဲ့ input ပေးလိုက်တဲ့စလုံးတွေကိုကြည့်ပြီးတော့နောက်ကဖြစ်နိုင်တဲ့စလုံးကဘာလဲဆိုတာ command လာတကယ်တော့ language model ရဲ့အလုပ်ပါဗျအဲ့တော့အဲ့မှာမှမြန်မာစာအနေနဲ့သက်ဆိုင်တာကိုပြောပါရင်တော့ကျွန်တော်တို့မြန်မာစာအင်္ဂလိပ်စာနဲ့မတူဘဲနဲ့ဖလုံးဖြတ်ပြီးရေးတာမဟုတ်ဘူးလေကျွန်တော်တို့ကတည့်တဲ့အတိုင်းရေးလို့ရှိရင်ကျွန်တော်တို့မှအဲ့လိုမျိုးဘလို့ဖြတ်ရမယ်စလုံးကိုဘလို့ဖြတ်ရမယ်ဆိုတော့ဥပဒေသာသတ်သမှတ်မှရှိတာမဟုတ်ဘူးအဲ့တော့ဟုတ်ရက်တွေလုံးတစ်ခါမှာတော့စလုံးကိုတတ်မှတ်ပြီးတော့နော်တိကျ dictionary ပါးအသုံးပြီးတော့ဖြတ်တာမျိုးလုပ်တယ်အဲ့ဒါဆိုရင်တော့နောက်ကနေဘာမှသိပြီးဆိုပြီးတာမဟုတ်ဘူးအဲ့လိုဟုတ်ပဲနဲ့ကျွန်တော်တို့နောက်ကအသုံးဝင်တဲ့နေ့တစ်ခုပေါ့ကျွန်တော် proposal တင်လာပါတယ် slip ပဲလို့ခေါ်တယ်ဝနာဖြတ်ပြီးတော့လုပ်တာမျိုးပေါ့အဲ့တော့ဝနာဖြတ်တယ်ဆိုတာကြတော့ဟိုးရှေ့ရှေ့လုံးကဆိုလို့ရှိရင်ကျွန်တော်ဟိုးတစ်လုံးရှေ့တစ်လုံးရှေ့တစ်လုံးတုံးတုံးကဆိုပြီးအဲ့လိုသွားပြီးတော့နောက်ကလာတဲ့ဟာအဲ့ဒါဆိုရင်တော့ဘာဆိုပြီးလာမှာပေါ့ဘာနဲ့ပြီးရဲ့ဘာဆိုပြီးလာမှာအဲ့ဒါမျိုးကကျွန်တော်ဝနာနဲ့ဖြတ်တာပေါ့အဲ့ဒီအိပ်ပိုင်းလောက်တာပေါ့အဲ့တော့ last language model အရွယ်ဆုံးရှင်းပြလို့ရှိရင်ကျွန်တော်ပြောသလိုပဲရှေ့ရထည့်လိုက်တဲ့စလုံးတွေကိုကြည့်ပြီးတော့နောက်ကဖြစ်နိုင်တဲ့နောက်ကဘာလာမလဲဆိုရယ်စလုံးကို command language model လောက်ပါဗ
ျ So language model မှာဒီစလုံးဖြတ်တာပေါ့နော်အဲ့တိဆောက်တဲ့နည်းလေးကိုရှင်းပြပေးပါဒီ ChatGPT တိဆောက်တဲ့နည်းလေးပေါ့နော်အဲ့ဒါလေးရှင်းပြပေး
ChatGPT ကတော့ကျွန်တော်တို့ရှေ့မှာလဲကျွန်တော်တို့ interview မှာပြောခဲ့တဲ့neural network model တစ်ခုကိုသုံးထားပါတယ်အဲ့ဒါကနာမည်နဲ့အတိအကျပြောပါဆိုရင် transformer model လို့ခေါ်ပါတယ်ဗျအဲ့ တော့အဲ့ model ကဒါ Google က2019လောက်မှာပို့ပူဇော်တင်တာပါအဲ့ model နောက်ပိုင်းမှာကျွန်တော်တို့ AI လောကမှာရောကျွန်တော်တို့ natural language processing လောကမှာအပြောင်းအလဲတွေကြီးကျယ်ဖြစ်ပြီးတော့ခုနောက်ပိုင်းတွားနေတဲ့ဒီ generative model တွေဆိုတာလည်းဒီ language model အကြီးစားတွေဆိုတာလည်းဒီ transformer model ကိုခြေခံပြီးလုပ်တာပါဗျာဆိုတော့အဲ့ဒီမှာလည်းနည်းနည်းကျွန်တော်အသေးစိတ်ပြောမယ်ဆိုလို့ရှိရင် level လောက်ရတဲ့ခါမှာကျွန်တော်ခုနပြောလို့ tokenization ဆိုတဲ့အပိုင်းပါပါတယ်အဲ့တော့ schematization လို့လည်းခေါ်ပါတယ်အဲ့တော့အဲ့ဒီစလုံးဖြတ်တာတကယ်တော့ဟိုအလုတ်ကြီးပဲအဲ့တော့အဲ့ဒီစလုံးဖြတ်တဲ့အရေးတက်ပေါ်မူတည်ပြီးတော့တကယ်တမ်းသုံးတဲ့ခါမှာလဲကျွန်တော်ကဈေးပူပေးရတယ်ဈေးပူကြီးသွားတယ်ဆိုတာမျိုးဖြစ်တာပေါ့နော်အဲ့တော့ model တစ်ခုနဲ့တစ်ခုကကိုက input ပေးလိုက်တဲ့မြန်မာစာစာကြောင်းကိုသူတို့ကဖြတ်တဲ့ပုံစံမတူဘူးပြမတူတော့စလုံးရဲ့အရေးအတွက်ကိုကောက်လုပ်တဲ့ခါမတူတဲ့ခါကျတော့အဲ့ဒီပေါ်မူတည်ပြီးတော့ processing လုပ်ရတာလဲပူပြီးကြာတယ်အဲ့ဒါလည်းကျွန်တော်ပတ်စံယူတာပါအဲ့တော့အဲ့ဒါလည်းပတ်သက်ပြီးတော့ကျွန်တော် tick tokenizer ဆိုတဲ့ tool လေးရှိပါတယ်ပြဟိုအဖြစ်ကျွန်တော်တွေ့ပြပေးပါtick tokenizer လို့ခေါ်တဲ့ online မှာပေါ့เนาะလူတိုင်းစမ်းကြည့်လို့ရတဲ့ tool လေး ਨੇ ကျွန်တော်လက်တွေ့လုပ်ပြအောင်ပါမယ်အဲ့တော့အခုဆိုရင်ကျွန်တော်စာရိုက်ထည့်ထားတာကဒီစာကြောင်း၄ကြောင်းပေါ့လေမှာဒီတိုက်ထားတယ်အဲ့ဒါအခုတခုဒီဘက်မှာမြင်နေရတာကဒီအခုကျွန်တော်ရွေးထားတဲ့ GPT-4o ပေါ့လေနောက်ဆုံးပေါ် GPT model ပါပဲအဲ့ model ကသူ့အနေနဲ့စလုံးနေဖြစ်ဘယ်လိုမျိုးသူကမြင်တယ်ဆိုတဲ့ဟာကိုကျွန်တော်ကအယောင်နဲ့ခွဲပြရနေတာပါအဲ့တော့ဒီမှာဆိုလို့ရှိရင်ဥပမာကြုံဆိုတဲ့ဟာကို तू ကအောက်မှာမြင်ရတဲ့နံပါတ်ပေါ့နော်ဒီအပြောင်းနဲ့ဒီနှစ်ခုနံပါတ်နှစ်ခုနဲ့ကိုစားပြူပါလေအဲအဲ့လိုပဲအခုကြည့်နေတာက तू ကမော်ဒယ်ပေါ်မူတည်ပြီးတော့ဖြတ်တဲ့အလုံးကြီးတကမတူပါဘူးအဲ့တော့အခုဆိုရင်ဒီမှာဆိုရင် ChatGPT 4ကိုအနေနဲ့က तू ကဒီမှာအယောင်လေးနဲ့ပြရတယ် तू နဲ့သက်ဆိုင်တဲ့နံပါတ်တွေကိုပြရတာဒါ vector လို့နော် vector နံပါတ်တွေပါပဲအဲ့တော့အဲ့မှာဆိုရင် तू က preset အလုံးကို तू ကယူဆရတယ်ပေါ့နော် तू က preset အလုံးလို့ပြီး तू ဖြတ်ထားတယ်အဲ့တော့ model ပြောင်းလိုက်လို့ရှိရင်မတူဘူးပေါ့ဥပမာကျွန်တော်တို့ခြား model တကူကျွန်တော်ပြောင်းလိုက်မယ်ပေါ့ဥပမာ Google ရဲ့နော် gamma 7 billion parameter ရှိတဲ့ model နဲ့ပြောင်းလိုက်မယ်ဆိုလို့ရှိရင် तू ကပြောင်းသွားမှာပါဒီမှာဆိုလို့ရှိရင်ညည့်အတိုင်းပဲဒီ Google ရဲ့ဒီ gamma 7 billion model ကကျတော့ तू ကစာကြောင်းအတူတူပဲ၄ကြောင်းပါပဲအဲ့ဒီ၄ကြောင်းပဲ तू ကအလုံးကြီးအတွက်130လုံးဆိုပြီးတော့ तू ကကောက်လုပ်ပါတယ်အဲ့တော့ဒီမှာနော်လူတွေကျွန်တော်တို့ဖြတ်တဲ့ပုံစံနဲ့မတူပါဘူးကျွန်တော်ပြောသလိုပေါ့နော်နောက်ကျ multi language ကိုစဉ်းစားပါလေကျွန်တော်ကလေမြန်မာလားခုလည်းမဟုတ်ဘဲနဲ့အင်္ဂလိပ်စာရောဂျမန်စာအကုန်လုံးရောပြီးစဉ်းစားရတဲ့ကြောင့်မို့သူတို့ယူဆတဲ့ tokenizer ပေါ်မူတည်ပြီးတော့ဒီစလုံးရေတကကွဲသွားတာပါဗ
ျကိုတုံးတဲ့ model ပေါ်မှာမူတည်ပြီးတော့စလုံးရေများတယ်များသလောက်ပတ်စံပေးရတာပေါ့နော်ဆိုတော့အခုဒီ
ဝယ်သုံးလို့ရှိရင်လို့ပေးရပါတယ်ဟုတ်ပါတယ
်ခုနက transformer model ပေါ့နော်အဲ့ model ဆိုတာဘာလဲရှင်းပြပေးပါဦ
း model ရအများကြီးရှိတာဟုတ်အားလုံးက transformer model ပဲဒါဆိုရင် GPT-2 model ဒါဆိုရင် nano GPT modelဒါဆိုရင် GPT XL model အဲ့လိုသွားတာပေါ့နော် large language model တမျိုးဖြစ်တဲ့ transformer model ပေါ့နော်သူရဲ့အလုပ်လုပ်ပုံကိုလေ့လာလို့လွယ်အောင်ဆိုပြီးတော့ကျွန်တော်တို့ဒီမှာ tool လေးတစ်ခုရှိပါတယ်အဲတော့ဒီ link ကနေပြီးတော့ access လုပ်ပြီးတော့လေ့လာလို့ရပါတယ်အဲ့တော့ဒီဟာကိုကျွန်တော်အခြေခံပြောမယ်ဆိုရင် nano GPT model ကဘယ်လိုလုပ်လဲ nano GPT ဆိုတာ transformer model ပါပဲ transformer model ထဲမှာတကယ် education နဲ့သုံးတဲ့ model အသေးလေးပေါ့ကျွန်တော်ဗမာကဗျာဆရာတွေကဆက်ထားတဲ့ကြံရည်ကိုကျွန်တော်အများကြီးစုလိုက်ပြီးတော့ automatic GPT 2 model နဲ့ပြီးတော့ကြံရည်ဆက်ပေးနိုင်အောင်ဆိုပြီးလုပ်ထားတာရှိပါတယ်။ဒါဆိုလို့ရှိရင်ဒါအဲ့ GPT 2 model ကနေထွက်လာတဲ့ကြံရည်လေးပါ။ကြံရည်အပုပ်ပေါင်းက1800ကျော်ပါတယ်။ကြံရည်ဆရာ393ယောက်ကဆက်ထားတဲ့ကြံရည်ညော့ကျွန်တော်တို့ဆရာကြီးဦးတင်မိုးလို့ပါလို့အကုန်လုံးပေါ့နော်။အဲ့ဒါတွေသုံးပြီးတော့ကျွန်တော်ဆောက်ပြီးတော့လုပ်ထားတာပါ။အဲ့ဒါ nano GPT model ပါ
။ဒေါက်တာရဲကျော်သူပါ။ ChatGPT မှာလူသားတွေလိုမေးခွန်းတွေဘာကြောင့်မေးလို့ရတယ်ဆိုတာဆက်ပြီးပြောပြပေးပါမယ်။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်န
ော်။ ChatGPT အကြောင်းဒုတိယပိုင်းကိုနောက်တစ်ပတ်မှာတင်ဆက်ပေးပါဦးမယ်ခင်ဗျာ။ဒီကနေ့ညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုသတင်းကျဉ်းချုပ်ကိုဆက်ပြီးတော့ပြောပြပေးပါမယ်။မြန်မာအာဏာသိမ်းစစ်ကောင်စီအနေနဲ့အာဆီယံဒေသအတွင်းဆွေးနွေးပွဲတွေကိုနိုင်ငံရေးအရလက်တုံ့ပြန်နိုင်ရေးအသုံးမချဘူးစင်ကာပူကာကွယ်ဝန်ကြီးကသတိပေးလိုက်ပါတယ်။မြန်မာနိုင်ငံအနေနဲ့လက်တုံ့ပြန်နိုင်ငံရေးအတွက်အာဆီယံကိုအသုံးချနေတာကအာဆီယံအဖွဲ့ကြီးကိုခတ်ခဲတဲ့အနေအထားကိုတွန်းပို့နေတယ်လို့ဒေါက်တာအန်နန်းဟန်ကပြောပါတယ်။လာအိုနိုင်ငံဗျန်ချင်းမြို့မှာဘရူနေကကျင်းပခဲ့တဲ့အာဆီယံကာကွယ်ဝင်ကြီးများအစည်းအဝေးအတွင်းအာဆီယံကာကွယ်ဝင်ကြီးအဖွဲ့ကိုတိုးချဲ့ဖွဲ့စည်းဖို့မြန်မာဘက်ကကန့်ကွက်နေတာကိုထောက်ပြရင်းမြန်မာစစ်ကောင်စီကိုအခုလိုသတိပေးခဲ့တာပါခင်ဗျာ။နောက်ဆုံးရသတင်းကျဉ်းချုပ်ကိုတင်ပြပေးခဲ့တာပါ။ဒီကနေ့မနက်အတွက်အစီအစဉ်တွေကိုဒီလောက်နဲ့ပဲအဆုံးသတ်ပါစီခင်ဗျာ။ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်မှုကမက်ကင်ဖြူထွေးဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လဲကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ။ကျွန်တော်စီတူပါတောတာရှိမန်းတဲ့ကွာမြမပြည်သူပြည်သားအားလုံးတောက်ကပေါင်းကကင်းဝေးကြပြီးတော့ကျမ်းမာရှင်လန်းနိုင်ကြပါစေခင်ဗျာ။